Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ Washington Bureau of View American တန်ကနေ2016ခုနှစ်ဇွန်လ17ရက်စနေညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိအန်ဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ဒီကနေ့ညပဲသတင်းတွေကိုကိုရဲကောင်နဲ့ကျွန်မအနင်္ဂလာတို့ကပြောပြပေးမှာပါIS စစ်သွေးကြော်တွေထိန်းချုပ်ထားတဲ့စစ်ကမ်းမြို့ SARS ကိုပြန်ပြီးထိန်းချုပ်နိုင်တော့မယ်လို့လီဗီးယားညွန့်ပေါင်းအစိုးရနဲ့ပူးတွဲလုပ်ကိုင်နေတဲ့တပ်တွေကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်လူနည်းစုတွေနဲ့တက်ကြွလှုပ်ရှားသူတွေကိုပြစ်မှတ်ထားပြီးရရဆက်ဆက်တိုက်ခိုက်နေတဲ့လုပ်ရတွေကိုနိုင်ငံတော်ရပ်တန့်သွားအောင်နေနေတဲ့အနေနဲ့ IS အစိုးရဝါဒဆွဲကိုင်သူဒါဇင်အနေငယ်အပါဝင်ရာဇဝတ်ကျူးလွန်နေတဲ့အဖြစ်လူယုံကြည်ရသူအယောက် 1600 ဝန်းကျင်ကိုအာဏာပိုင်တွေကဖမ်းလိုက်ပါရယ်ဒီလိုသတင်းတွေကြားမှာပါကိုရနိုင
်ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်ရမယ့်ထဲမှာတော့တက္ကသိုလ်ဝန်ထမ်းလို့ခေါ်တဲ့စရန်အောင်စင်းနေဒီကနေ့ထွက်လာတဲ့အချိန်မှာပဲမြန်မာနိုင်ငံရဲ့ပညာရေးစနစ်နဲ့ပတ်သက်ပြီး
မြန်မာပညာရေးစနစ်ကဒီစရန်နဲ့အကဲဖြတ်တာကိုတော့ကျွန်တော်တို့အမှားယူတဲ့စနစ်လို့မြင်တယ်။အဲ့တော့ဗမာပြည်မှာကျတော့ကျွန်တော်တို့ကတူငယ်တန်းနေရောအရင်ကိုယ်တန်းထိပေါ့
မြန်မာနိုင်ငံဆရာမောင်များအဖွဲ့ချုပ်ဒုဥက္ကဋ္ဌဦးသူတပြောတော့တာပါဒီအကြောင်းကိုမကြခင်မှာနားဆင်ရမှာပါ။ဒါပြင်ယူရို2016ပွဲကအင်္ဂလန်နဲ့ရုရှားပွဲပေါ်ပွဲချုပ်30ချက်အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာခွင်အစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။စီစဉ်ဒုတိယပိုင်းမှာတော့စနေညတိုက်ရိုက်လေလံစီစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီကြောင်းတွေကိုမပြောခင်အရင်ဆုံးတော့နောက်အစိုးရနိုင်ငံတကာသတင်းတွေကိုနှမ်းလောင်တဲ့ကိုရဲကောင်တို့ညင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ IS စစ်သွေးကြော်တွေထိန်းချုပ်ထားတဲ့စစ်ကမ်းမြို့ SARS ကိုပြန်ပြီးတော့ထိန်းချုပ်နိုင်တော့မယ်လို့လီဗီးယားညွန့်ပေါင်းအစိုးရနဲ့ပူးတွဲလုပ်ကိုင်နေတဲ့တပ်တွေကပြောပါတယ်။IS တို့ရဲ့အုပ်ချုပ်ရေးဌာနဖြစ်အသုံးပြုနေတဲ့ Ogadoglu Conference ခါမှအနီးမှာပြင်းထန်တဲ့တိုက်ပွဲတွေဖြစ်ခဲ့တယ်လို့ပြင်သစ်သတင်းဌာန AFP ကပြောပါရယ် IS တို့ထိန်းချုပ်ထားတဲ့နေရာတွေကိုစစ်လေရင်တွေသုံးပြီးတော့လဲတိုက်ခတ်ခဲ့တာပါလီဗျာအာနာရှင်ဟောင်းမိုမာဂဒါဖီရဲ့မွေးရဇာတိမျိုးဖြစ်တဲ့ SAT ကိုအစိုးရတပ် GNA နဲ့အတူတွဲပြီးတော့တိုက်ခတ်ရေးသမားတွေကမေလအစောပိုင်းမှာစစ်ဆင်ရေးတွေစခဲ့တာဖြစ်ပါရယ်တပ်ပွဲနောက်ဆုံးအဆင့်ရောက်ဖို့နေလာပြီလို့အစိုးရကိုထောက်ခံတဲ့တပ်တွေရဲ့ပြောခွင့်ရအာမက်ဟိုဒီယာက AP သတင်းဌာနကိုတောက်ကြားနေကပြောပါရယ်ဒီသတင်းမှာအစောမိုက်မှာပဲအသေးခံဘုံခွဲသူတွေမြေမြုပ်မိုင်းတွေရှိတဲ့ကြားက SAT မြို့အပြင်ဘက်ပိုင်းတွေကိုအနောက်ပိုင်းမစ္စရာတာမြို့တိုက်ခိုက်ရေးသမားတွေကခြိကပ်နိုင်ခဲ့ပါရယ်လီဗျာအစိုးရကိုကုလသမဂ္ဂကကြောထောက်နောက်ခံပေးထားတာပါSAT စစ်ပွဲအတွင်းအစိုးရတပ်သား100ထက်မနည်းတေဆုံးခဲ့တယ်လို့400ထက်မနည်းဒဏ်ရာရသွားတယ်လို့လီဗျာအစိုးရကပြောပါရယ်ရှင်
စီးရီးယားနိုင်ငံရဲ့မြို့တော်ဒမက်စကတ်ရဲ့စင်ကြယ်ဘုံအရက်ကရှီးအိုက်မွတ်စလင်တွေရဲ့ဘာသာရေးအထွတ်မြတ်ပိတ်မှန်မှာဘုံနှလုံးပောက်ကွဲခဲ့တာကြောင့်လူ10ဦးထက်မနည်းတေဆုံးပြီးလူတော်များများဒဏ်ရာရသွားပါတယ်ဒမက်စကတ်မြို့တောင်ဘက်ပိုင်းကစီးရီးယားဇီနက်ပိတ်မှန်အဝင်ဝမှာအသေးခံဘုံခွဲခဲ့တာဖြစ်တယ်လို့စီးရီးယားဆိုရပိုင်းသတင်းဌာနကပြောပါတယ်ကမ္ဘာတစ်ဝှမ်းလုံးကရှီးအိုက်မွတ်စလင်တွေအတွက်တိတ်ကိုအရေးပါလာတဲ့အဆောက်အဦတင်းတင်းကြပ်ကြပ်ချထားတဲ့ဂူပိတ်ပံအနီးကားဘုံတစ်လုံးပောက်ကွဲပြီးမှပိတ်မှန်ဝင်ပေါက်မှာအသေးခံဘုံခွဲခဲ့တာပါတေဆုံးသူအရေအတွက်ဟာစီးရီးယားအစိုးရပြောတာတက်များပြီးတေဆုံးသူစုစုပေါင်း12ဦးထက်မနည်းရှိသလိုဒဏ်ရာသူဒါဇင်နဲ့ချီရှိတယ်လို့ပြည်တွင်အခြေဆိုင်စီးရီးယားလူအခွင့်ရေးဆိုင်ရာလေလံစောင့်ကြည့်အဖွဲ့ကပြောပါတယ်ဒီတိုက်ခိုက်မှုအတွက်ဘယ်သူကမှသူတို့လက်ချက်ဖြစ်ကြောင်းချက်ချင်းထုတ်ပြောတာမရှိသေးပါဘူးဒီဒေသတွင်အရင်ကဖြစ်ပွားခဲ့တဲ့ဘုံခွဲတိုက်ခိုက်မှုတွေကိုတော့သူတို့လက်ချက်ဖြစ်တဲ့ကြောင်း IS အစိုးရသမားတွေကမကြာခဏပြောဆိုခဲ့ပူပါတယ်
IS စစ်သွေးကြော်ရီဟာအာဖဂန်နစ္စတန်အရှေ့ပိုင်းမှာအာယုံမတိုက်ခင်ပြုလုပ်တဲ့တိုက်ခိုက်မှုတစ်ခုအတွင်းခရိုင်အစ်စင်ရဲတပ်ဖွဲ့အကြီးအကဲတူအပါဝင်အ ਨੇ စုံလုံခြုံရေးတပ်ဖွဲ့ဝင်6ဦးလောက်ကိုတပ်ဖြတ်ခဲ့တယ်လို့အာဖဂန်အာဏာပိုင်တွေကပြောပါရယ်ပါကစ္စတန်နဲ့နယ်နိမိတ်ချင်းဆက်ဆက်နေတဲ့နဂါဟာပြည်နယ်ဟတ်စကာမေနာခရိုင်ကရဲဌာနကိုတိုက်ခိုက်မှုတစ်ခုအတွင်းနှစ်နာရီကြာအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပြီးတော့အပြီးအ ਨੇ စုံ IS စစ်သွေးကြော်15ဦးသေဆုံးပြီးတော့9ဦးဒဏ်ရာရသွားတယ်လို့ပြည်နယ်အစိုးရအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါရယ်အာဖဂန်တပ်ဖွဲ့တွေဟာအ ਨੇ စုံရဲတပ်ဖွဲ့ဝင်6ဦးဒဏ်ရာရသွားပေမဲ့စစ်ကူတွေအချိန်မီရောက်လာတဲ့အတွက် IS တွေကိုချင်းမုံနိုင်ခဲ့တယ်လို့အယတူလာခါမီနီက VOA ကိုပြောပါရယ်သိခမရှင်အယတူလာခိုဂန်နီက VOA ကိုပြောပါရယ်အိနီချင်းခရိုင်မှာတော့တောက်ကြနေဝုတ်ပြူချိန်အတွင်းပလီတစ်ခုမှထောင်ထားတဲ့လက်ပစ်ဘုံးတစ်လုံးပောက်ကွဲခဲ့တာကြောင့်အ ਨੇ စုံဝုတ်ပြူသူ၄ဦးသေဆုံးပြီးတော့90ထက်မနည်းဒဏ်ရာရသွားပါရယ်အရသားတွေကိုအခုလိုပြစ်မှတ်ထားတိုက်ခိုက်လိုက်တာဟာစစ်ရဇဝမှုအဖြစ်ကုလသမဂ္ဂကရှုံချလိုက်ပါတယ်။အစ္စလာမစ်တာလီဘန်တွေကတော့ဘုံပေါက်ကွဲမှုဟာသူတို့လှုပ်ဆောင်တာမဟုတ်တဲ့အကြောင်းညှင်းဆန်းထားပါတယ
်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကလူနည်းစုတွေနဲ့တက်ကြွလှုပ်ရှားသူတွေကိုပြစ်မှတ်ထားပြီးရဲရဲဆက်ဆက်တိုက်ခိုက်နေတဲ့လုပ်ရက်တွေကိုနိုင်ငံတော်ဝန်လုံးရပ်တန့်သွားအောင်နှိမ်နင်းတဲ့အနေနဲ့ IS အစွန်းရောက် ဝါဒဆွဲကင်သူဒါဇင်အနေငယ်ပါဝင်ရာဇမတ်မှုကျူးစွန်သူတွေဖြစ်ယုံကြည်ရသူအယောက်1600ဝန်းကျင်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ဒီကနေ့စနေနေ့မှာပဲရဲကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကဟိန္ဒူဘာသာဝင်နှစ်ဦးကိုတပ်ဖြတ်မှုအပါအဝင်လူနည်းစုတွေအပေါ်တိုက်ခိုက်တဲ့လုပ်ရက်တွေကြောင့်ဝန်ကြီးချုပ်ရှိခ်ဟာစီနာအစိုးရအနေနဲ့နိုင်ငံတွင်းမှာလူနည်းစုတွေလုံခြုံမှုရှိအောင်လုပ်နိုင်ပါမလားဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းကမေးခွန်းထုတ်လာနေကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာဆွန်နီမွတ်စလင်အများစုရှိတဲ့နိုင်ငံဖြစ်ပါတယ်။စစ်သွေးကြွတွေလို့ယူဆရသူတွေပုံအောင်နေနိုင်တဲ့နေရာတွေကိုရဲတွေနဲ့စစ်ကူတပ်ဖွဲ့တွေကကြာတာပရင်းညမှာနိုင်ငံတော်ဝန်ဖြန့်ကျက်စီးနှင်းရှာဖွေခဲ့ကြပြီးလူပေါင်း1600ဝန်းကျင်ကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ရဲကပြောပါတယ်။ရဲပြောခွင့်ရကော်ရူအစ္စလာမ်ရဲ့အဆိုအရဖမ်းဆီးခံရသူအများစုဟာရာဇဝတ်ပစ်မှုအသေးလေးတွေကျူးလွန်နေတွေဖြစ်ပြီး38ယောက်ကတော့ IS တို့ရဲ့ Islamic အစိုးရဝါဒဆွဲကင်သူတွေဖြစ်ပုံရတယ်လို့ဆိုပါတယ်။ဖမ်းဆီးခံထားသူတယောက်ကမှထိတ်တိုက်ခိုက်ဖို့အဆင့်မြင့်စီစဉ်သူတွေအမိန်ပေးခေကိုင်းသူတွေဖြစ်ပုံမရဘူးလို့ရဲကဆိုပါတယ်။ဖမ်းဆီးခံထားသူအားလုံးအခုချိန်မှာထောင်ထဲမှာထိန်းသိမ်းထားတာပါ။ပြီးခဲ့တဲ့နှစ်နှစ်အတွင်းဒီလိုအလားတူတပ်ဖြတ်မှုမျိုး18ကြိမ်ရှိခဲ့ပြီးအရေးယူအပြစ်ပေးမပေးနိုင်တဲ့အပေါ်ဟာစီနာအစိုးရကဝေဖန်ခံနေရတာပါ။အရင်ကတိုက်ခိုက်ခံရတဲ့သူတွေထဲမှာလိင်တူစုံမတ်သူတွေအရေးလှုပ်ရှားသူတွေလွတ်လပ်တဲ့အတွင်းမြင်ရှိတဲ့ပညာရှင်တွေဘာသာရေးဂိုင်းကနာအစွဲကင်းတဲ့ဘလော့ဂါတွေဟိန္ဒူခရစ်ယာန်နဲ့ရှီးယိုက်မွတ်စလင်တွေပါဝင်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဟာဘာသာရေးအစွဲကင်းတဲ့နိုင်ငံတစ်ခုဖြစ်ပေမဲ့နိုင်ငံလူဦးရေ 90% ရာခိုင်နှုန်းလောက်ဟာမွတ်စလင်တွေဖြစ်ပါတယ
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 24 kHz 1239လိုင်းဒိုမီတာ 25 kHz 11965 လိုင်းဒိုမီတာ 32 kHz 9325လိုင်းဒိုမီတာ 57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ 190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအေကနေစနေနေ့ညဖက်တနင်္ဂနွေကိုဆက်လက်ထုတ်လွှင့်နေပါတယ် Republican သမ္မတလောင်းဖြစ်ခဲ့ဘူးသူ Mitt Romney ဟာဒီနှစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့တေချာသလောက်ဖြစ်နေတဲ့ Donald Trump ရဲ့လူမျိုးရေးနဲ့အမျိုးသမီးတွေကိုနှိမ်ချပြောဆိုတဲ့မှတ်ချက်စကားတွေကိုထောက်ပြပြီးတော့သူ့အနေနဲ့လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာ Trump ကိုမဲပေးမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။ American သမ္မတတွေဟာ American နိုင်ငံရဲ့သဘာဝစရိုက်လက္ခဏာတွေအပေါ်သက်ရောက်မှုရှိစေတဲ့အတွက်လူမျိုးရေးဝါဒဖက်လိုက်မှုနဲ့အမျိုးသမီးတွေကိုနှိမ်ချတဲ့အပြောအဆိုတွေကိုရှောင်ကြဉ်ဖို့လိုတဲ့အပြင်ဒီအကြောင်းအရာတွေဟာ American နိုင်ငံရဲ့နှလုံးသဲဖို့နဲ့စရိုက်လက္ခဏာတွေအတွက်သိက္ကိုအနည်းရှိစေပါတယ်လို့ Mitt Romney က CNN သတင်းဌာနနဲ့အင်တာဗျူးမှာပြောပါတယ်။သူအနေနဲ့ Democratic Party သမ္မတလောင်းကိုလည်းမဲပေးမှာမဟုတ်ဘူးလို့ဆိုပါတယ် Hillary ရဲ့မူဝါဒတွေဟာနိုင်ငံအတွက်တင့်တော်မှန်ကန်မှုမရှိဘူးလို့ထင်တယ်လို့လည်း Mitt Romney ကပြောပါတယ်သူတို့ကိုမဲပေးမဲ့အစား Libertarian Party သမ္မတလောင်း Gary Johnson ကိုမဲပေးဖို့စဉ်းစားနေတယ်လို့ Rooney ကပြောလိုက်တာကြောင့် Republican Party ကောင်းဆောင်သူအနေနဲ့အတော်ထူးခြားတဲ့ဝန်ခံပြောဆိုမှုတခုဖြစ်လာပါတယ်Donald Trump ဟာနိုင်ငံရဲ့အတွေ့အကြုံလုံးဝမရှိတဲ့အပြင်သူ့ရဲ့ conservative ယူဝါဒအပေါ်မေခွန်းထုတ်စရာတွေရှိနေတဲ့အတွက် Republican Party မှာသဘောထားကွဲပြားမှုတွေရှိနေတာဖြစ်ပါတယ်။ Trump ရဲ့ကြမ်းကြမ်းတမ်းတမ်းနဲ့ဒဲ့တို့ပြောဆိုမှုတွေကြောင့်သူ့ထက်ပိုပြီးတော့အတွေ့အကြုံရှိတဲ့သမ္မတကိုယ်စားလှယ်လောင်းအတော်များများအပေါ်အောင်ပွဲခံနိုင်ခဲ့ပေမဲ့လို့ Republican Party ကောင်းဆောင်အတော်များများနဲ့လည်းအလံကွာသွားစေပါတယ်။ဒါပေမဲ့လို့ Republican Party ဝင်မဲဆန္ဒရှင်တွေကတော့ပါတီကောင်းဆောင်တွေကိုကျော်လွန်ပြီးတော့ Trump ကိုမဲပေးခဲ့ကြတာဖြစ်ပါတယ်။
လေယောင်ကြီးစွမ်းအင်တက်တက်နဲ့ကဘာပတ်ပြန်တန်းနဲ့ Solar Impulse 2 လေယာဉ်ဟာသူ့ရဲ့ခရီးတစ်ထောက်အဖြစ် John F. Kennedy အပြည်ပြည်ဆိုင်ရာလေယာဉ်ဝင်းကိုမဆင်းသက်ခင်နယူးယောက်မြို့ကလေဘာဒီရုပ်ထုပေါ်ကိုဒီကနေ့မနက်အစောပိုင်းမှာလှည့်ပတ်ပြီးပြန်တန်းခဲ့ပါတယ်။ Solar Impulse 2 လေယာဉ်ဟာ Pennsylvania ပြည်နယ် Allentown မြို့ကနေတောက်ကြနေနှောင်းပိုင်းကထွက်ခွာလာတာဖြစ်ပြီး John F. John F. Kennedy အပြည်ပြည်ဆိုင်ရာလေယာဉ်ဝင်းကို9နာရီကြာပြန်တန်းခဲ့တာဖြစ်ပါတယ်။ဒီခီးစဉ်ကိုလည်း Switzerland လေယာဉ်မှူးပန်တရန်ပီကတ်နဲ့အန်ဒရေဘော့ရှ်ဘတ်စတိုကပူတွဲမောင်းနေခဲ့ကြတာဖြစ်ပါတယ်။တန့်စင်နဲ့စွမ်းအင်နည်းပညာတွေကိုအသုံးပြုပြီးလေရင်ပြန်တန်းနိုင်တယ်ဆိုတာကိုပြသဖို့ခုလိုလောင်စာစီမတုံးမဲပြန်တန်းပြခဲ့တာလို့စီစဉ်သူတွေကပြောပါတယ်။သူတို့ရဲ့အဆုံးစွန်ကြီးမန်းချက်ကတော့2015ခုနှစ်မက်စလာကစတင်ပြန်တန်းခဲ့တဲ့ Reservoir မြပြည်တော်စု UAE ကအဘူဒါဘီကိုပြန်ပြီးပြန်တန်းသွားဖို့ဖြစ်ပါတယ်။ကမ္ဘာပတ်ခီးစဉ်တွင်အိုမန်၊မြန်မာ၊တရုတ်၊ဂျပန်နဲ့ဟာဝိုင်ဒါမကအမေရိကန်နိုင်ငံတွေကမြို့တော်တော်များများမှလည်းဆင်သက်ခဲ့ပါတယ်။
ပရီနိုင်ငံမှာပြည်မကြီးရဲ့တက်တော်90မြောက်မွေးနေ့ပွဲကိုပြီးခဲ့တဲ့ဧပြီလ23ရက်ကတနင်္ဂနွေလုံးအတိုင်းတာနဲ့ကျင်းပခဲ့ပြီးတော့ဖြစ်ပေမဲ့လို့မနေ့တောက်ကြနေ့ကစပြီး Saints Paul ဖျားเจ้าမှာကြီးကျယ်တဲ့အခမ်းအနားတွေဆုတောင်းဝတ်ပြုမှုတွေနဲ့3ရက်ကြာထပ်ပြီးကျင်းပနေကြပါတယ်ပရီနိုင်ငံဟာပြည်မကြီးရဲ့မွေးနေ့ကိုတနည်းမှာ2ကြိမ်ကျင်းပလိမ့်ရှိပါတယ်သူ့ရဲ့တကယ်မွေးနေ့မှာ2ကြိမ်ကျင်းပပြီးတော့လန်ဒန်မြို့ရဲ့တော်ဝင်ပန်းချံတွေမှာပူနွေးတဲ့နေရောင်ခြည်ကောင်းကောင်းရတဲ့ဂျွန်လအစောပိုင်းမှာနောက်တစ်ကြိမ်ကျင်းပတာဖြစ်ပါတယ်တောက်ကြနေ့ကပြုလုပ်တဲ့အခမ်းအနားမှာတော့အဲ့ဒီနေ့မှာကြာရောက်တဲ့ပြည်မကြီးရဲ့ကျင်းရတော့မင်းသားကြီးဖိလစ်ရဲ့တက်တော်95နှစ်မြောက်မွေးနေ့အတွက်တနတ်40ချက်ပစ်ဖောက်ပြီးတော့အကုန်ပြုခဲ့ပါတယ်ဒီအခမ်းအနားကိုသားတော် Charles Minna နဲ့ကျင်းရတော့ Camilla မြေတော်မင်းသား William နဲ့ဇနီး Kate Middleton မင်းသားငယ် Henry နဲ့အတူတော်ဝင်မိသားစုတွေနဲ့နိုင်ငံရေးခေါင်းဆောင်တွေတက်ရောက်ပြီးလူလူနဲ့အတူ God Save the Queen ဆိုတဲ့တခြင်းကိုတမ်းပြိုင်တိဆိုခဲ့ကြပါတယ်ပြည်မကြီးရဲ့မွေးနေ့ဖြစ်တဲ့ဒီကနေ့စနေနေ့မှာတော့ British မြင်တပ်တွေရဲ့ Trooping the Colour Parade ချစ်တက်ပွဲကိုကျင်းပနေကြပါတယ်ပြည်မကြီးရဲ့မွေးနေ့အတွက်ဒနတဟာယနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုမှလည်းအလားတူပါတီပွဲတွေကျင်းပနေကြပါတယ်ရှင်
။အမေရိကန်တက္ကသိုလ်တွေမှာဝင်ဝင်ရဖို့အတွက်ကျောင်းသားတွေရဲ့အရေးသွေးကိုစစ်ဆေးတဲ့ ACT ဆာမွဲရဲ့တာဝန်ရှိသူတွေဟာဆာမွဲမိကွန်းတွေခွဲယူခံလိုက်ရတာကိုအတည်ပြုပြီးတဲ့နောက်စနေနေ့ကတောင်ကိုရီးယားနဲ့ဟောင်ကောင်မှာစစ်ဆေးဖို့ရှိတဲ့ဆာမွဲတွေအလုံးကိုဖျက်သိမ်းခဲ့ပါတယ်။တောက်ကြနေ့ကဆာမွဲနဲ့ဆိုင်တဲ့အချက်လက်တွေခွဲယူခံခဲ့ရတဲ့အကြောင်းခိုင်မာတဲ့ထောက်ထားတွေရခဲ့ပြီးတဲ့နောက်နေရာ56ခုမှာဖြစ်ဆိုမဲ့သူ 9,500 ဦးအတွက်ဆာမွဲစစ်ဆေးမဲ့အချိန်အစီအစဉ်ကိုအချိန်ကပ်ပြီးဖျက်သိမ်းလိုက်ရတယ်လို့ ACT ကုမ္ပဏီရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ဒါဟာတနင်္ဂနွေလုံးတိုင်းတာနဲ့ဆာမွဲစစ်ဆေးမဲ့အစီအစဉ်ကိုလူသိရှင်ကြားဖျက်သိမ်းလိုက်ရတာပထမဦးဆုံးချိန်ဖြစ်တယ်လို့လည်းသူကပြောပါတယ်။ Direct from Washington The Voice
of America VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရဲကောင်တို့ကြီးညာပေးတော့တာဖြစ်ပါတယ်။သတင်းရှင်တွေအနေနဲ့ကျွန်တော်တို့ VOA ကနေထုတ်လွှင့်ပေးနေတဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOA ရဲ့ Internet ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့ Internet ဆာမျက်နှာမှာနားဆင်ဖတ်ရှုလို့ရသလိုအဒီမှာရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်။ဒါပြင် VOA ရဲ့ Facebook နဲ့ Twitter ဆာမျက်နှာတွေကတဆင့်လည်းကြည့်ရှုနိုင်ပါတယ်။အခုတော့သတင်းဆောင်းပါးတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာနိုင်ငံပညာရေးနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။မြန်မာနိုင်ငံရဲ့ပညာရေးစနစ်ဟာမကြာခဏပြုပြင်ပြောင်းလဲမှုလုပ်တဲ့အစမ်းသက်ခံပညာရေးစနစ်မဟုတ်ပဲကျောင်းသားလူငယ်တွေအနာဂတ်ဘဝအတွက်သင်ကြားတက်မြောက်စေတဲ့ပညာရေးစနစ်ဖြစ်အောင်ဖော်ဆောင်သင့်တယ်လို့ပညာရေးတိုင်းဝိုင်းကပြောဆိုလိုက်ပါတယ်။ဒီကနေ့တက္ကသိုလ်ဝန်ထမ်းဆောင်ဝဲအောင်စရင်တွေထွက်လာပြီးနောက်အခုလိုသုံးသပ်သွားကြတာပါ။မတ်စုမွန်ကအပြည့်စုံတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံတဝမ်းလုံးနဲ့နိုင်ငံပြင်ပကဖြည့်ဆို့ခဲ့ကြတဲ့စေတန်းကျောင်းသူကျောင်းသားတွေပြီးခဲ့တဲ့2016ခုနှစ်မတ်လတုန်းကဖြည့်ဆို့ခဲ့ကြတဲ့တက္ကသိုလ်ဝန်ထမ်းစာမွေးအောင်ခြင်းကိုဒီကနေ့ဇွန်လ17ရက်နေ့မနက်6:00တတိမှာပညာရေးဝန်ကြီးဌာနမြန်မာနိုင်ငံစာစစ်ဦးစီးဌာနကထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။ဒီနှစ်အတွက်တက္ကသိုလ်ဝန်ထမ်းတိုင်းဒေသကြီးနဲ့ပြည်နယ်အလိုက်စာမွေးအောင်မြင်မှုနှုန်းကဖြည့်ဆို့ခဲ့သူပေါင်းရဲ့30ရာခိုင်နှုန်းဝန်းကျင်လောက်ပဲအောင်မြင်ခဲ့တာမို့အရင်နှစ်တွေကထက်အောင်ချက်အတော်လေးကိုလျော့နည်းခဲ့ရပါတယ်။2016ခုနှစ်တက္ကသိုလ်ဝန်ထမ်းစာမွေးမှာအောင်ချက်နေခဲ့တယ်လို့ဆိုပေမဲ့ရန်ကုန်တိုင်းဒေသကြီးကနေဝင်ရောက်ဖြည့်ဆို့ခဲ့သူတွေထဲမှာငါးဘာသာဂုံတုရှင်အဖြစ်အောင်မြင်ခဲ့တဲ့မောင်ကျော်မင်းထက်ကတော့စာသင်နှစ်အစကတည်းကနေစာလိုအသွန်ခွန်ဆိုင်စ조사ခဲ့တဲ့အတွက်အခုလိုငါးဘာသာဂုံတုရလက်ကိုစုခုခဲ့တာဖြစ်တယ်လို့သူကအခုလိုပြောပါတယ်
ကိုယ့်ရဲ့စာမွေးဖြည့်ပြီးတဲ့ကစပြီးတော့တရက်နဲ့ပန်းသားပြီးကျွန်တော်ဆယ်ရက်ကျော်စပြီးမောင်းလာပါခင်ဟိုတစ်နှစ်လုံးပေါ့လေဟိုအဓိကတော့ဘာဆုံး Audi လို့ရောမှန်းတာပဲခင်အကုန်လုံးကဟိုတဝိုင်းလုံးအသွန်ခွန်ဆိုင်နဲ့ကြိုးစားပါခင်ဗျာ။ကြားရောဟောဂိုက်တေရောမိဘရောပတ်မုံမှုတောင်ကျွန်တော်အခုစနစ်ပတ်လုံးစာကြောင်းကြိုးစားနိုင်ရယ်ဆမွဲမှာလည်းကြောင်းဖြစ်ဆိုနိုင်ရပါခင်ဗျာ။ဟုတ်ဟုတ်ဂုံလေးရအင်္ဂလိပ်စာဟုတ်စင်ချာကမစီစစ်စစ်ဘိုင်ယိုပါကျွန်တော်ဝါနာပါအင်ဂျင်နီယာလိုင်းစက်ဖို့ရှင်ထားပါခင်ဗျာ။ဟုတ
်တက္ကသိုလ်ဝင်တဲ့စာမွဲကိုကိုယ်တိုင်ဖြည့်ဆိုခဲ့ပေမဲ့ကြာရှုံးခဲ့တဲ့ကျောင်းသားမောင်အောင်မင်းခိုင်ကဒီကနေ့စနေနေ့မနက်ပိုင်းအောင်စရင်ထုတ်ပြန်ပေးခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ။
ကျောင်းခမရဲ့အောက်ထက်ရှိမှာကတဲ့နောက်ပြီးတော့ပညာရေးမှုယုံနေမှာထားတယ်အလဲတန်းကျောင်းထက်ကန်းကျောင်းနေအဲ့လိုမှာစတန်တက်တဲ့ကျောင်းတွေမှာအကုန်ထားတယ်ဗျ။အချင်းရတဲ့ဝင်ထောင်းလိုက်လို့ပညာထားတယ်ဗျ။ဒီနေ့ကကျွန်တော်လည်းအရင်ကြီးလည်းမျောလင်းမထားရအောင်ကျွန်တော်နဲ့တူတူဖြေခဲ့ကျွန်တော်ဒီနေ့ပေါ့အောင်နဲ့တူရှိရတဲ့လူရှိရစာမေးခွန်းစာလွဲမလို့လို့နဲ့ခတ်တယ်ဗျ။
အခုလိုမျိုးအောင်မြင်မှုနှုံနှဲလွန်းရတာဟာမြန်မာနိုင်ငံအတွင်းမှာအခြေခံပညာသင်ကြားတဲ့ပညာရေးစနစ်ခိုင်မာမှုမရှိဘဲစမ်းသပ်ပညာရေးစနစ်ကြောင့်ဖြစ်ရတယ်လို့အခြေခံပညာအထက်တန်းအလယ်တန်းမူလတန်းကဆရာဆရာမတွေနဲ့စုဖွဲ့ထားတဲ့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။ဒုဥက္ကဋ္ဌဦးတုတကအခုလိုပြောပါတယ
်။မြန်မာပညာရေးစနစ်ကဒီဆယ်တန်းနဲ့အကဲဖြတ်တာတော့ကျွန်တော်တို့အမှားယူနေစနစ်လို့မြင်တယ်။အဲ့တော့ဗမာပြည်မှာကျတော့ကျွန်တော်တို့ကသူငယ်တန်းနေရောအရင်6တန်းထိပေါ့နော်။4တန်းနဲ့8တန်းကိုကျွန်တော်တို့ပြန်ပြီးတော့ဟိုကအစိုးရစစ်ဆောင်မှုဘက်ကြီးထည့်တယ် အဲ့တော့ကျွန်တော်တို့ကပညာရေးကမောက်ကမှဖြစ်သွားတယ်အဲ့တော့စမူးဝဲအောက်မှလူတယောက်ကတော်တယ်ဆိုတော့လည်းကျွန်တော်တို့ကလက်ခံလို့မရတော့ပါဘူးဒီချက်ထဲမှာဒီဆက်တန်းအောက်မှတက်ကလူတယောက်မှာကျွန်တော်ခုနှစ်ဆယ်ရတော်တော်မတော်တော့ဘူးဆိုတော့တိုက်မိပြီးအင်တာနက်နားတဲ့အခြေအနေပေါ့နော်အဲ့တော့အဓိကလုပ်တဲ့နာကျွန်တော်တို့ကဒီဆက်တန်းစနစ်ကြီးကိုပြင်သင့်တယ်ပေါ့နော်တက်သူဝင်ဝင်ကိုသူတက်ကလူ
ွက်ချုပ်အစိုးရသည့်လက်ထက်မှာနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ပညာရေးဝန်ကြီးအဖြစ်အရင်ဒီအစိုးရသည့်တက္ကသိုလ်တုန်းကတာဝန်ယူခဲ့ပေမဲ့အခုမှတော့ပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကိုပညာရေးဝန်ကြီးအဖြစ်တာဝန်လွှဲပြောင်းပေးရပြီးတဲ့နောက်မှာနိုင်ငံရဲ့အနာဂတ်ပညာရေးစနစ်ကိုနိုင်ငံတကာအစ်စ်မီအစ်စ်မြင့်ပညာရေးစနစ်ဖြစ်အောင်ဆောင်ရွက်နေပါတယ်လို့ပညာရေးဝန်ကြီးတစ်ကပြည်သူ့လွှတ်တော်မှာလက်တလောပြောဆိုထားတာပါ။အစိုးရသည့်လက်ထက်ပညာရေးစနစ်အတွင်မဖြစ်မနေပြုပြင်ပြောင်းလဲတဲ့တဲ့အချက်တွေနဲ့ပတ်သက်လို့ကိုယ်တိုင်ဒီမိုကရေစီပညာရေးစနစ်ပြုပြင်ပြောင်းလဲရေးအတွက်အကြမ်းဖက်ရိုက်နှက်ခံပြီးငြင်းငြင်းစွာဆန္ဒပြတောင်းဆိုခဲ့သူဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်အခြေခံပညာကျောင်းသားများသမဂ္ဂဥက္ကဋ္ဌဖြစ်သူမောင်အောင်မင်းခိုင်ကအခုလိုပြောပါတယ
်။ကျွန်တော်အနေနဲ့ဒီစံပညာရေးဟာစက်ဖြစ်စနစ်ကြီးကိုပြုပြင်ပြောင်းလဲပေးခြင်းနဲ့ရပါဆိုလဲဆိုတော့ကျွန်တော်စာတင်နဲ့စာတင်ရောချက်တယ်။အဲ့လိုကျွန်တော်စက်ဖြစ်စနစ်ကိုအဲ့အဓိကမလို့ခဲ့တဲ့ကျွန်တော်လေးလိုက်ရေးပါရင်နောက်ပြီးတော့သင်သာခိုင်းတာတွေနောက်ပြီးဘူးကြည့်တာတွေရှာဝေခိုင်းပြီးတော့တောင်းတာတွေတင်ကြားမှုကိုလည်းညှင့်ပြလေးသေးခြင်းနဲ့ရ
အစိုးရတက်လက်ထက်မှာနိုင်ငံအနာဂတ်လူငယ်တွေအတွက်အသက်တမျှအရေးကြီးတဲ့မြမပညာရေးစနစ်ပြောင်းလဲမယ်လို့မြမနိုင်ငံဆရာဆရာမများအဖွဲ့ချုပ်ဒုဥက္ကဋ္ဌဦးတူတာကတော့ယုံကြည်မျှော်လင့်ပါတယ
်။ပညာရေးကတော့အရင်အစိုးရခေတ်အဆက်ဆက်အစိုးရနဲ့မတူတဲ့ပုံစံနဲ့ရလာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။အခုဆိုရင်လည်းကျွန်တော်တို့အခြေခံပညာကျောင်းတွေမှာလက်ပြီးလက်ယူမှုရဒီကျောင်းပွင့်ရာသီမှာရောင်းလက်မစားရတော့ဘူး၊ရောင်းမတောင်းရတော့ဘူး။အဲ့ဒါကြောင့်မို့ကျွန်တော်တို့ကဘောင်စန်းသူကြီးဥတော်နဲ့ NLD အစိုးရမြမပညာရေးကိုစောင့်တက်မှပြည်ပြင်ပြောင်းလဲနိုင်လိမ့်မယ်လို့တော့ယုံကြည်ပါတယ်ခင်ဗျ
။နိုင်ငံပြင်ပနိုင်ငံသားကတန်ရုံနေပါဖြေဆိုခဲ့သူတွေအပါအဝင်နေပြည်တော်နဲ့တိုင်းဒေသကြီးပြည်နယ်အသီးသီးကဖြေဆိုခဲ့သူတွေရဲ့2016တက္ကသိုလ်ဝင်စာမွေးရလဒ်တွေကိုထုတ်ပြန်ရမှာတော့လမ်းမဆက်သွယ်ရေးခက်ခဲတဲ့ဒေသတွေအတွက်မြမအတန်ရေဒီယိုကကြေညာပေးခဲ့ပြီးအွန်လိုင်းကနေလည်းစာမွေးရလဒ်တွေကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းမြို့နယ်တွေအလိုက်ကြည့်ရှုနိုင်မှုအတွက်မြမနိုင်ငံပညာရေးဝန်ကြီးဌာနစာစစ်ဦးစီးဌာနကစီစဉ်ပေးထားပါတယ်ရှင်။
မဆုမွန်ပြောပြတော့တာဖြစ်ပါတယ်အခုတော့ပြင်သစ်မှာကျင်းပနေတဲ့ Euro 2016ပွဲဒီဘက်ကိုအလဲပေးကြပါတယ် Euro 2016ဥရောပဖလားဖွင့်ပွဲနေ့မှာတော့အင်ရှင်ပြင်သစ်အနိုင်ရအောင်ပွဲခံခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့အုပ်စုဘီကအင်္ဂလန်နဲ့ရုရှားဝေးလ်စ်နဲ့ဆလိုဗာကီးယားတို့ကစားကြမှာပါအင်္ဂလန်အသင်းကရုရှားနဲ့ကစားဖို့အသင့်ဖြစ်နေပြီလို့အင်္ဂလန်အသင်းခေါင်းဆောင်ဝိန်းရူနီကပြောလိုက်ပြီးတော့နီးပြရိုက်ဟော့ဆန်ကလည်းအင်္ဂလန်အသင်းအနေနဲ့စိုးရိမ်စိတ်မရှိဘဲကစားဖို့လိုတယ်လို့ဆိုပါတယ်တစ်ဖက်မှာလည်းမာဆေးမြို့မှာတော့အင်္ဂလန်နဲ့ရုရှားပြိတ္တတွေပြဿနာဖြစ်လို့ပြင်းထန်ရဲကလူစုခွဲနေနှင်းခဲ့ရပြီးတော့အင်္ဂလန်ပရိသတ်တို့လည်းအဖမ်းခံခဲ့ရပါတယ်ဒီပွဲပေါ်ပြင်ဆင်မှုတွေနဲ့ပွဲချုပ်30ချက်တွေကိုနားဆင်ကြည့်အောင်ပါဗျာ2016ရဲ့ဖွင့်ပွဲနေ့မှာအင်ရှင်ပြင်သစ်အသင်းကပွဲပီကာနီတမနစ်အလိုမှာရှေ့တန်းလူဒီမီထရီပါယက်သွင်းတဲ့ဂိုးနဲ့ရိုမေးနီးယားကို၂ဂိုးတစ်ဂိုးနဲ့နိုင်ပြီးတော့အင်ရှင်အသင်းနဲ့ပရိသတ်တွေအောင်ပွဲခံခဲ့ပါတယ်ပြင်သစ်တော့ဒါကအဖိုးတန်၃မှတ်ဖြစ်သလို80မှတ်ခီးတွက်လည်းအရေးပါတဲ့ရလဒ်လို့ဆိုရမှာပါဒီကနေ့ဂျွန်လာ17ရက်နေ့ပွဲစဉ်တွေမှာတော့မြန်မာစံတော်ချိန်9နာရီခွဲမှာအုပ်စု A ကဆွစ်ဇာလန်နဲ့အယ်ဘေးနီးယား10နာရီခွဲမှာအုပ်စု B ကဝေးလ်စ်နဲ့ဆလိုဗာကီးယားမြန်မာစံတော်ချိန်တနင်္ဂနွေနေ့မနက်10နာရီခွဲမှာတော့ဘောလုံးဘိုးရဲ့အင်္ဂလန်နဲ့ရုရှားတို့ကစားကြမှာပါဒီကနေ့ကစားမဲ့ပွဲတွေထဲမှာပရိသတ်အာယုံကိုအဖမ်းစားနိုင်ဆုံးကတော့အင်္ဂလန်နဲ့ရုရှားပွဲလို့ဆိုရမှာပါရုရှားအသင်းဟာအသင်းကောင်းတစ်သင်းဖြစ်ပြီးတော့ကစားသမားကောင်းတွေပါတယ်လို့အင်္ဂလန်နီးပြရိုက်ဟော့ဆန်ကတော့ပြောလိုက်ပါတယ်
We are fully aware of what a good team Russia are. We're very aware of the experience and the quality of their players.
Russia အသင်းဘယ်လောက်ကောင်းလဲပြီးတော့သူတို့ကစားသမားတွေအတွေ့အကြုံရှိပြီးဘယ်လောက်ကောင်းလဲဆိုတာကျွန်တော်တို့ကောင်းကောင်းသိပါတယ်။သူတို့ကစားပုံကိုကျွန်တော်တို့လေ့လာထားတာပေါ့။ Russia နီးပြလည်းကျွန်တော်တို့လိုပဲဖြစ်မှာပါ။သူဘက်ကအဲ့ဒီလိုမဟုတ်ရင်တာကျွန်တော်အံ့အားသင့်မိမှာပါ
။ဥရောပအသင်းကြီးနှစ်သင်းဖြစ်တဲ့အပြင်ပွဲမကစားခင်မှာကတည်းကအင်္ဂလန်နဲ့ Russia ပြိတ္တတွေမာဆေးမှာပြဿနာတွေဖြစ်လို့ပြင်သစ်ရဲကမျက်ရည်ယိုပုံးတွေတုံးပြီးတော့လူစုခွဲတာတွေလုပ်ခဲ့ရပါတယ်။ရိုက်ဟော့ဆန်ကတော့အင်္ဂလန်ပြည်သက်တွေအိမ်ဝင်အဝေးကွင်းအားပေးမှုကိုအထူးမှပြုကြောင်းယူရိုပွဲမှာလည်းပြည်သက်တွေအားပေးမယ်ဆိုတာမျှော်လင့်ထားပြီးတော့ပြဿနာတွေကိုရှောင်ပြီးတော့ပြိုင်ပွဲမှာပျော်ပျော်ရွှင်ရွှင်အားပေးကြဖို့ဆိုပြီးတော့တိုက်တွန်းလိုက်ပါတယ်။အင်္ဂလန်သင်းကောင်းဆောင်ဝိန်းရူနီကတော့ရုရှားနဲ့ပွဲအတွက်အသင့်ဖြစ်နေပြီလို့ပြောပါတယ်
။ I think resilient. We have to be resilient. We know how important the first game is. You know, it cost us 2 years ago and
first game
ကျွန်တော်အနိုင်မခံရှုံးမှုပေးအစွမ်းကုန်ကစားကြရပါမယ်ကြံ့ကြံ့ခံနိုင်ရပါမယ်ပထမပွဲကဘယ်လောက်အရေးကြီးတယ်ဆိုတာကျွန်တော်တို့သိတယ်လွန်ခဲ့တဲ့နှစ်နှစ်ကကျွန်တော်တို့ခံလိုက်ရတယ်ပွဲဦးထွက်ရလတ်ကောင်းဖို့ကအရေးကြီးပါတယ်ဒီပွဲအတွက်ကျွန်တော်တို့အဆင်သင့်ပါဘာဆိုရင်စိတ်မှမရှိပဲကစားနိုင်ပါတယ်ပုံမှန်အားဖြင့်တော့လူငယ်ကစားသမားတွေကအကြောက်အလန့်မရှိကစားတတ်ပါတယ်
ရူနီရဲ့ခြေစွမ်းနဲ့ပတ်သက်ပြီးတော့ဝေဖန်သူတချို့ကလည်းအမေကွန်းထုံနေကြပြီးတချို့ကတော့အင်္ဂလန်သင်းမှမပါသင့်ဘူးဆိုတဲ့အထီတောင်ပြောကြပါတယ်ဒါပေမဲ့ရုရှားနီးပြဗက်ဆလီဘရဇော့စကီကတော့ရူနီဟာထိတ်တန်းကစားသမားတစ်ယောက်အဖြစ်ရှိနေတုံးပဲလို့ပြောပါတယ်ဆိုတော့ဒီပွဲပေါ်မှာအားကစားဆောင်ပါရှင်ဦးမြတ်သက်ကဘယ်လိုသုံးသပ်ပါသလဲ
ကျွန်တော်ကတော့အင်္ဂလန်မှာပဲအင်္ဂလန်ကဂက်စ်ကွိုင်းတို့ပီတာရှီလ်ဒန်တို့ကျွန်တော်တို့တခစ်နောက်ပိုင်းမှာဒီအင်္ဂလန်သင်းကိုကျွန်တော်တော်တော်ကြိုက်တယ်ဗျာဟိုအိုဝင်တို့ဘက်ခန်းတို့ဖြစ်တဲ့တော့ကျွန်တော်ကြိုက်တယ်လေ
။ဘာဖြစ်လို့လဲ
။လူငယ်များပဲ pace မြန်တယ်။ဟိုခလိုင်းအင်္ဂလန်တင်းတွေက pace ကမြန်ပြီနဲ့ဟို scale ပိုင်းမှာလိုအပ်ချက်ရှိတယ်။ဒါပေမဲ့ဒီနေ့အင်္ဂလန်တင်းကကျွန်တော်လျှံမြန်မှုလည်းကောင်းတယ်။ဒီဘောလုံးပညာပိုင်းမှာလည်းပြည့်စုံတယ်လို့အဲကျွန်တော်ယူဆတယ်။နောက်အသင်းကငယ်လည်းငယ်တယ်။နောက်တစ်ခုကကျွန်တော်ရှေ့တန်းမှာဆိုရင်တော့ခုနလိုရိုနီယိုတောင်မှဟို first line ကအင်းမပြေဆိုတဲ့အထီကိုသူကရှေ့တန်းကလည်းအားတောင်နေတယ်လေ။နောက်တစ်ခုကရုရှားကတော့ဗျာထုံးစံအတိုင်းကျွန်တော်တို့ဟုတ်ရုရှားကြီးတို့ခစ်တဲ့အဒီဖ ens စ်ဘလေးကြီးပါ။နောက်တစ်ခုကတူးချင်းထူးချွန်တဲ့ဘောလုံးမားလည်းမရှိဘူး။အတင်းလိုက်ကစားပုံကလည်းအဲနည်းနည်းလေးတယ်ဗျာကျွန်တော်တင်တော့အရှိဥရောပအတင်းဆိုတော့လေ။ဆိုတော့ကျွန်တော်တင်တာတော့မနေ့ကပြင်ပြနိုင်တယ်လို့ပဲဒီနေ့တော့အင်္ဂလန်တိတ်တက်တက်ကြရီမို့တော့ကတ်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်။
ကျွန်တော်တော့2-1လောက်ပဲမှန်းတယ်ဗျာမနေ့ကပြင်ပြပွဲလို့ပဲ။
အင်္ဂလန်နဲ့ရုရှားတို့ဟာယခင်ဆိုဗီယက်ပြည်ထောင်စုလက်ထက်ကတည်းက14ကြိမ်တွေ့ထားတာမှာအင်္ဂလန်က6ပွဲနိုင်4ပွဲတည်း4ပွဲရှုံးထားပါတယ်အင်္ဂလန်သင်းတွက်တော့ဒါဟာဥရောပဖလားကိုဝင်ပြိုင်တာ9ကြိမ်မြောက်ဖြစ်ပြီးတော့အရင်10ကြိမ်စလုံးမှာထူးဆန်းတာကတော့ပွဲဥတွက်မှာတပွဲမှမနိုင်ဘဲနဲ့4ပွဲတည်း4ပွဲရှုံးထားပါတယ်ဆိုတော့ဒီတစ်ကြိမ်မှာအင်္ဂလန်သင်းတွေနဲ့အစင်လာဇိုးကြီးကိုခြေဖြတ်နိုင်မလားဆိုတာကတော့စိတ်ဝင်စားစွာနဲ့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာသောရရှိမြတ်မြတ်ယူရို2016ဥရောပဖလားဘောလုံးပွဲရဲ့အုပ်စု A ဒုတိယပွဲစဉ်ဖြစ်တဲ့ဆွစ်ဇာလန်နဲ့အယ်ဘေးနီးယားပွဲကတော့အခုပဲပြီးသွားပါတယ်ဒီပွဲမှာဆွစ်ဇာလန်ကအယ်ဘေးနီးယားကိုတကူးကူးမရှိနဲ့နိုင်သွားပါတယ်ဆွစ်ဇာလန်အတွက်ဂိုးကိုတော့ပွဲစပြီး5မိနစ်မှာဖက်ဘီယန်ရှားကသွင်းယူခဲ့တာပါဒီပွဲမှာအယ်ဘေးနီးယားအသင်းကောင်းဆောင်လော်ရစ်ခါနာနှစ်ဝါတနီနဲ့38မိနစ်မှာအထုတ်ခံခဲ့ရပါတယ်ခင်ဗျာ VOA ကနေစနေညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစီအစဉ်ကိုအလှည့်ပေးကြပါတယ်ကွန်စားတာရော့ချအောင်နဲ့ကွန်တရီစီကမ်းမဲ့ထွေးနေကြတာပပြအောင်ပြီးတော်စုဆိုရကစတင်ဆောင်ရွက်နေတာနဲ့ဒူဒီပေါ်မှာအမြင်နေတဲ့အမျိုးမျိုးဖြစ်နေပါတယ်စနစ်တကျကွန်တရီထွေးကြဖို့တိုက်တွန်းဆောင်ရွက်နိုင်မယ်ဆိုရင်ကွန်တရီကြောင့်ပတ်ဝန်းကျင်ညဉ့်ဉန်းမှုရော့သွားနိုင်မယ်လို့အကြံပြုမှုတွေရှိနေချိန်မှာမြမရင်ကျေးမှုဒလေးတစ်ခုလိုဖြစ်နေတဲ့ကွန်စားတာကိုတားဖို့ဘလောက်လွယ်ပါမလဲကွန်စားသူတွေနေသွားရင်စီဝါရေးထိခိုက်မှာဆိုရင်လည်းကွန်ရရောင်းသူတွေအမြင်ကရောဘလို့ရှိပါသလဲဆိုတာကိုရန်ကုန် VOA သတင်းတောက်မတ်တင်ကြီးလင်းကမြမတခွင်အစီအစဉ်မှာအပြည့်စုံတင်ပြပေးထားပါတယ်ခင်ဗျာ
လက်တော်အစိုးရရဲ့ကွန်ဆာသုံးမှုနဲ့စီကတ်မဲ့ကွန်သွေးထွေးမှုကြဆင်းပပျောက်ရေးလှုပ်ရှားမှုနဲ့ပတ်သက်လို့ပြည်သူလူထုကြားဝေဖန်မှုတွေအမျိုးမျိုးရှိနေပါတယ်။မြမလူမှုအဖွဲ့အစည်းကြားထဲမှာထဲထဲဝင်ဝင်အမြင့်တွင်နေတဲ့ကွန်ဆာသုံးမှုဒလိကိုအခြေပြုပြီးရက်တည်နေကြတဲ့ကွန်ရတဲ့တွေကတော့ဒီလှုပ်ရှားမှုကိုလက်ခံလိုဟန်မရှိပါဘူး
။ကိုကလူတယောက်မှစားအုပ်တောက်ဖို့အတွက်ဟုတ်လားအဲတောင်းစီအိမ်လာကဘာညာအကုန်လုံးရှိတယ်ဒီဆိုင်လေးမှမထွက်ဘူးဆိုရင်ကိုကလည်းဈေးတဲ့တယောက်ကလည်းဒီလောက်လောက်ပြီးတော့ဒီမင်းလုံကထွက်လို့ပါဆိုတော့လေအလုံးဆိုတာလေအခုလီဦးတောင်းမွေးလို့မရဘူးဟုတ်တယ်အာပတ်သက်တဲ့လူရှိမှလည်းအလုံးတစ်ခုကရမှာမပတ်သက်တဲ့လူမရှိရင်အလုံးကလည်းမရဘူ
းဒီဟာမယောင်းစားတော့ဆိုလေဒီအောက်လက်ငယ်သားတွေကဒီဒိုင်နေပိုင်းမှာဝယ်မဝယ်တော့ဘူးမဝယ်တော့သူတို့ရဲ့ဒိုင်နေမှာကွန်ရွက်တွင်းတဲ့လူတွေကိုကြီးတွင်းတဲ့လူတွေအကုန်ဆုံးရှုံးသွားမှာပေါ့လောလောဆယ်ဆယ်တော့မယောင်းအောင်ကြမှတ်ပြီးအစိုးရလှုပ်လိုက်ရမယ်ဆိုရင်တော့အောက်ကလူတွေမယောင်းအောင်လေမယောင်းအောင်ဆိုကျမတို့စာဝန်တွေလည်းချက်တဲမယ်ဟိုကျမတို့ကလည်းအောက်ကနေပြီးလက်လီသမားလေးကမဝယ်တော့ဘူးပေါ့တို့ရှိမှာဒိုင်နေမှာသွားမဝယ်တော့ခရမ်းလူတွေလည်းစီးပွားရေးပိတ်ဆို့ရမယ်အောက်ကလူတွေလည်းမယောင်းအောင်ဆိုရင်တော့ခဏချက်တဲမှာပေါ့
ရှေးမြမမင်းနေလက်ထက်ကလေးကစားသုံးလာတဲ့ကွန်ဒလီကြောင့်ကွန်ရွက်ကွန်ဒီစတာတွေကိုစနစ်တကျစိုက်ပျိုးသူတွေလည်းရှိနေတာပါရန်လျားတစ်ခုလိုလဲပတ်နေတဲ့စီးပွားရေးလုပ်ငန်းတွေထိခိုက်နိုင်တယ်လို့လည်းပြောကြပါဗျ
။အခုလောလောဆယ်ဖြတ်မရောင်းအောင်ဖောက်စားရတော့ဆိုရင်တော့ဒီလိုမျိုးသူတို့ပုံစံတွေလည်းပုံဆုံးရှုံးသွားမှာပေါ့။အောက်ကနေရောင်းပေးမဲ့လူမရှိရင်သူတို့ပစ္စည်းတွေဝယ်မဲ့လူမရှိတော့ဘူးလေ။သူတို့ကွန်ချန်တွေ၊ကွန်ရွက်တွေ၊အပင်တွေ ဒီတနိုင်ငံလုံးဝတွေမစားတော့မဝယ်ရအောင်ဆိုရင်သူတို့စိုက်ထားတဲ့အပင်တွေဆုံးရှုံးသွားမှာပေါ့လေလင်းပုံမှာပေါ့တမီးရဲ့အများကြီးဆုံးရှုံးသွားနိုင်တယ်အောက်လက်ငယ်သားတွေကဝယ်ရအောင်မှသူတို့တွေလည်းခတ်တဲ့ဟာတွေကဒိုင်ဝင်သွင်းလို့ရမယ်လေတန်ရနေပြီးတော့တစ်စင်းတစ်စင်ဝယ်ရအောင်ချက်တာတနိုင်ငံလုံးဝ
တစ်ဖက်မှာလည်းကွန်စားတုံးမှုလျှော့ချရေးလှုပ်ရှားမှုကိုအားပေးထောက်ခံသူတွေလည်းရှိနေပါတယ်။ဒီလှုပ်ရှားမှုကိုသဘောကျတဲ့ဦးမျိုးလွင်ကတော့ဖြစ်ရောက်တဲ့လှုပ်ရှားမှုမျိုးဖြစ်စေဖို့မျှော်လင့်နေပါတယ်
။အဲ့ဒီကမ်ပိန်းလုပ်တာတော့အများကြီးကောင်းပါတယ်။သို့သော်ညာလည်းပဲတောက်လျှောက်ရေရှည်လုပ်နိုင်မှုရည်ကြီးတယ်။ဟိုတစ်နှစ်နှစ်နှစ်လောက်နေရတော့သိပြီးတော့ထိရောက်မှုရှိမှာမဟုတ်ဘူး။တောက်လျှောက်ဒီဥပမာဖြင့်ဆယ်စုနှစ်တစ်ခုကိုတည်ချာချာလုပ်နိုင်ရင်တော့ဒါ90ရာခိုင်နှုန်းလောက်တော်တော်လေးကိုတော့ဟိုကာပါဖြစ်နိုင်တယ်လို့ကိုလုံနိုင်တဲ့ရည်ရွယ်ချက်က90ရာခိုင်နှုန်းလောက်ပြီးနိုင်တယ်လို့တော့ပြောလို့ရတယ်ပေါ့နော
်ကိုသွေးတွေစီးမဲ့ကမ်းမဲ့ထွေးထုတ်တာကြောင့်ပဝန်းကျင်ညဉ့်ဉန်းမှုဖြစ်စေတာဟာလေကိုစားတုံးမှုလျှော့ချရေးလှုပ်ရှားမှုဆောင်ရွက်ရတဲ့ရည်ရွယ်ချက်တွေကတစ်ခုဖြစ်ပါတယ်ကိုသွေးစနစ်တကျထွေးဖို့လိုအပ်တယ်လို့ယူဆသူတဦးကတော့20ကျော်လောက်ကိုစားခြင်းရှိနေတဲ့ကိုစီသူပဲဖြစ်ပါတယ်ပဝန်းကျင်ညဉ့်ဉန်းမှုကိုထိန်းသိမ်းနိုင်ဖို့အတွက်ကိုရောင်းဝယ်သူတွေကိုပိတ်ပင်မဲ့အစားစီးမဲ့ကမ်းမဲ့ကွန်သွေးထွေးတာတွေကိုအရေးယူတင်တယ်လို့သူကပြောပါတယ
်။ကိုရရောင်းတဲ့လူတန်းကတော်တော်များများဒါလေးရောင်းစားပြီးတော့သူတို့စားဝတ်နေလို့နေရလीသူတို့ဒါမှမရောင်းအောင်ဆိုရင်အဆင်မပြေနိုင်ဘူးပေါ့နော်။အဲဖြစ်ချင်တာကတော့ကွန်စားတဲ့လူတွေကိုကွန်သွေးကိုစီးကမ်းမရှိနေရဟိုစီးကမ်းမရှိရှောက်ထွေးတာကိုအရေးယူတင်တယ်ပေါ့နော်။ကွန်ကရောင်းတဲ့လူတွေကိုအရေးမယူတင်ဒီကွန်ရဆိုတာလေဒါဥရောပတနိုင်ငံလေးရောင်းတာမဟုတ်လေဥမာစင်ကာပူတို့မလေးရှားတို့မှာလဲကွန်ရတိုင်းတွေဆိုတာရှိစင်ကာပူဆိုရဲဒီပန်နဆူလာကုန်းနေကြီးမှာဟိုကဒီကွန်ရဆိုင်ဒီဗမာကွန်ရဆိုင်အများကြီးပဲဒါပေမဲ့အဲ့ကွန်ရစားတဲ့လူတွေကစားကြတယ်နေရာတကာလိုက်မထူကြအောင်စီကန်တကြသူ့မိုက်ဘုံဆိုမိုက်ဘုံမှာထူတယ်လမ်းမှာထူလို့လည်းမရလမ်းမှာထူရဲ့ခါကြတော့သူ့နိုင်ငံဥပဒေရှိတန်ငွေရှိဖြစ်စေခြင်းတာဒီနိုင်ငံမှာအဲ့လိုမျိုးဖြစ်စေခြင်းလေကွန်ရရောင်းတဲ့လူကရောင်းစီစားတဲ့လူတွေကိုပဲအေးအေးယူတင်တယ်လို့ထင်တယ်။စီကန်တကြထွေးစေချင်တယ်ပေါ့နော်။တွေ့ကြရဟိုမထွေးစေချင်ဘူးပေါ့နော်။အာမြို့ရင်အင်္ဂါရက်နေ့လည်းအညီညွတ်ဘူး။မလှပဘူးပေါ့နော်။အာဥနေတော့အဲ့ဒါလေးတော့ဟိုအကြံပြုချင်တာပေါ့နော်
။ညီမလူအဖွဲ့အစည်းမှာအယိုးဆွဲနေတဲ့ကွန်စားသုံးမှုဟာသွားတဲ့ကတွင်ကျမ်းမာရေးကိုထိခိုက်စေပါတယ်။ဒါပြင်ကြာရှည်စားသုံးမှုကြောင့်ကတွင်မှာအနာရီဖြစ်နိုင်တယ်လို့တဖြည်းဖြည်းနဲ့တဖုံးကင်စာပဆောင်ကင်စာ၊ရှာကင်စာ၊လေကြောင်းကင်စာစတဲ့ယောဂါတွေကိုလည်းဖြစ်စေနိုင်ပါတယ်။ဒါကြောင့်ပညာပေးလုပ်ငန်းတွေကိုထိထိရောက်ရောက်လုပ်ကိုင်မှုလိုအပ်နေပါတယ်
။အခုဒီတိုင်းဆိုရင်တော့ဒီကိုယ်နဲ့ပတ်သက်တဲ့ဟာကိုအဲ့မှာတွဲပြီးတော့ဆရာတို့ကအမြဲတမ်းဒီသွားတိုင်းသွားတိုင်းမှာပညာပေးတိုင်းမှာကိုယ်နဲ့ပတ်သက်တဲ့ဟာပို့ပြီးတော့အလေးနဲ့ထားပြီးတော့လူပြည်သူလူထုကိုပို့ပြီးပညာပေးမယ်ဆိုရင်တော့သူတို့ knowledge ပို့ရလာလို့ရှိရင်တော့လျှော့လာနိုင်မယ်လို့တော့ဆရာတို့ကမြင်ပါတယ်။အဲ့ဒါလေးတော့နောက်ပိုင်းလှုပ်လာမှာပါ။အသင်းအနေနဲ့လည်းဒါတွေအခုလည်းဟိုလုပ်ဖို့လည်းစီစဉ်လည်းစီစဉ်တာတွေရှိပါတယ်။ငကိုရီးယားပညာပေးစီစဉ်မှာထပ်ပြီးတော့ဒါလေးကိုပို့ပြီးတော့ဆောင်ရွက်မယ်ဆိုရင်တော့ပို့ပြီးတော့ဟိုအဆင်ပြေသွားမယ်လို့ဆရာတို့ယူဆပါတယ်
။ကွန်စားသုံးနိုင်တဲ့နေရာကိုကန့်တက်လိုက်ရင်လည်းကွန်စားသုံးမှုရော့ချနိုင်တယ်လို့ပဝန်းကျင်တန်ရှင်ရဲ့အတွက်လည်းအဖြေတစ်ခုအဖြစ်အကြံပြုကြပါတယ
်။ဒါဆရာ personal စဉ်းစားပါတော့။အခုဆိုနောက်ပိုင်းမှာစေလေးတော့မတော့တဲ့နေရာတွေသတ်မှတ်တယ်။စေလေးတော့နေရာတွေအခက်တွေသတ်မှတ်ထားမယ်လို့ထားရမျိုးတွေရှိတယ်။so public area တွေမှာတော့ဖြစ်နိုင်ရင်တော့ကွန်းကိုလေအဲ့လိုမျိုးလေးတသက်မှတ်လေးများလုပ်ပေးလို့ရှိရင်စီကန်းကြဖြစ်သွားလို့ရှိရင်တော့လေစားခြင်းလွတ်တော့သူစားမယ်စီကန်းကြစားမယ်ဆိုလို့ရှိရင်တော့ဒါပတ်ဝန်းကျင်ကိုမထိခိုက်နိုင်တာဘူးလို့တော့မြင်ပါတယ်။အဲ့ဒါဆိုရင်တော့လေကိုပတ်ဝန်းကျင်သိပ်ပြီးတော့မြင်မှာမဟုတ်ဘူးလေအခုကတော့နေရာတကာမှာတွေ့နေရတဲ့နေရာမှာကွန်းတွေတွေ့နေရတဲ့ခါကျတော့ပတ်ဝန်းကျင်ကိုပို့ပြီးအလှပါလေးပျက်စီးစေတဲ့ခါကျတော့လူတွေကပို့ပြီးတော့ဒါကိုပို့မြင်လာကြတယ်ဆိုတော့မျိုးတော့ဆရာတွေ့မိပါတယ်နိ။
မြမရာဇဝင်တမိုင်းနေအရာရှေးပြင်းနေလက်ထက်ကလေးကတခန်းတနာတဲခင်းသုံးဆောင်လာတဲ့ကွန်စားသုံးမှုတလေဟာအခုဆိုရင်တော့မြမလူအတိုင်းဝိုင်းမှာဆွဲမြဲနေပြီဖြစ်ပါတယ်။ကွန်စားသုံးမှုတွေအနေနဲ့ဤစနစ်တကျနဲ့ပူးပေါင်းပါဝင်မယ်ဆိုရင်တော့ကွန်စားသုံးမှုကြောင့်ပတ်ဝန်းကျင်ထိခိုက်မှုတွေကိုလျှော့ချနိုင်မယ်လို့ပြည်သူတွေကယုံကြည်နေကြပါတယ်ရှင်။ကျွန်မတင်ကြီးလင်းပ
ါ။မြမတခွင့်ရဲ့စီစဉ်ကိုမတ်တင်ကြီးလင်းကစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ည နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။တော်ရှင်များမင်္ဂလာပါခင်ဗျာ။ Washington Bureau of View American အတန်ကနေ2016ခုနှစ်ဇွန်လ17ရက်စနေညဘက်မြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်။ကျွန်တော်တို့ကဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းကိုတော့ line meter 25 30နဲ့50နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက် line အစီအစဉ်ကိုနားဆင်ရမှာပါ။ကိုကျော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာစနေညတိုက်ရိုက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေ2016ခုနှစ်ဒီဇင်ဘာလတရနေ့ကျရင်တော့မြန်မာနိုင်ငံသားတာမန်နိုင်ငံကူးလက်မှတ်ကင်ဆောင်ထားတဲ့လူတွေဟာအာဆီယံဒေသတွင်းကစင်ကာပူနိုင်ငံကိုသွားတဲ့အခါမှာဗီဇာကြိုတင်ယူစရာမလိုတော့ဘဲနဲ့ရက်30အထိနေထိုင်ခွင့်ရဖို့နှစ်ဖက်အစိုးရကြားသဘောတူထားကြပါတယ်အသေးစိတ်အချက်လက်တွေတော့ကျွန်တော်တို့အခုချိန်ထိမသိရသေးပါဘူးဆိုတော့အဲ့ဒီလိုမျိုးမြန်မာနိုင်ငံကလူတွေတာမန်နိုင်ငံကူးလက်မှတ်ကင်ဆောင်သူတွေစင်ကာပူသွားရင်ဗီဇာယူစရာမလိုဘဲနဲ့ရက်30ဗီဇာရမယ်ရက်30နေထိုင်ခွင့်ရမယ်စင်ကာပူကလူတွေလည်းမြန်မာနိုင်ငံကိုလည်းရက်30နေထိုင်ခွင့်ရမယ်အဲ့လိုအပြန်အလှန်ခွင့်ပြုချက်ဟလာဗီဇာယူစရာမလိုဘဲနဲ့အပြန်အလှန်သွားလာနေထိုင်ခွင့်လက်ပတ်ခွင့်ရတာဟာမြန်မာနိုင်ငံနဲ့စင်ကာပူကြားမှာဘယ်သူအတွက်ကပို့ပြီးတော့အကျိုးရှိမလဲတခါမြန်မာနိုင်ငံဆိုတာကစင်ကာပူလောက်မတို့တဘူးစင်ကာပူလောက်မချမ်းသာဘူးမြန်မာနိုင်ငံသားတွေစင်ကာပူမှာအများကြီးအလုပ်သွားလုပ်နေကြသလိုနောက်ထပ်သွားလုပ်ချင်သူတွေလည်းအများကြီးပါဆိုတော့ကမြန်မာနိုင်ငံသားတွေနဲ့ဒီပေါ်ကနေပြီးတော့ဘယ်လိုမျိုးအကျိုးကျေးဇူးအခွင့်အလမ်းတွေရမလဲအဲ့ဒီအခွင့်အလမ်းတွေနဲ့အတူတူဘာတွေကိုများသတိထားဖို့လိုမလဲဒါတွေကျွန်တော်တို့ဆွေးနွေးကြဖို့ပါဘယ်နဲ့ဆွေးနွေးပြဖို့အတွက်စင်ကာပူနိုင်ငံမှာလက်ရှိနေထိုင်နေကြတဲ့တူဦးကဆိုရင်စင်ကာပူနိုင်ငံမှာ20လောက်နေထိုင်တာ20လောက်ကြာလာပြီဖြစ်ပြီးတော့စင်ကာပူရောက်မြန်မာနိုင်ငံသားတွေအတွက်လူမှုရေးနဲ့ပြဟိုက်တာလုပ်ငန်းတွေကိုကူညီလှုပ်ဆောင်ပေးနေတဲ့ဦးတမောင်ဝင်းကိုဖိတ်ခေါ်ထားပါတယ်နောက်တူကလည်းပဲစင်ကာပူမှာစာလုံးဆိုတဲ့ website တစ်ခုဖွင့်ပြီးတော့စင်ကာပူနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေအခြေအနေအကြောင်းချင်းရအစုံလင်းကိုပြေဆုံးတင်ပေးနေသူကိုအောင်ဝင်းထုတ်သူတို့နှူးကိုဖိတ်ခေါ်ထားပါတယ်ဆိုတော့ဥတမောင်ဝင်းခင်ဗျာဥတမောင်ဝင်းဒီသတင်းကိုကြားပြီးတဲ့အချိန်မှာဒီကိစ္စကတော့ငါတို့နိုင်မြန်မာနိုင်ငံအတွက်ပေါ့လေမြန်မာနိုင်ငံအတွက်သိတ်ကောင်းတဲ့ကိစ္စပဲလို့များဥတမောင်ဝင်းစိတ်ထဲမှာဖြစ်မိပါသလားခင်ဗျာ
အဲကျွန်တော်အမြင်ကတော့အေးဒီလိုဗီဇာဖိလို့ရတဲ့ဥစ္စာကတော့အဲကောင်းတယ်လို့ပဲကျွန်တော်ပြောရမှာပေါ့လေဘာလို့လဲဆိုလို့ရှိရင်အဲဒီလိုဗီဇာပေးတဲ့ဥစ္စာဗီဇာ extension ပေါ့လေ arrival visa ပေါ့ပေးတဲ့ဥစ္စာဟိုးလွန်ခဲ့တဲ့20တော့က1994ထိဆိုရင်ကျွန်တော်တို့အဲ့လိုပဲဒီလိုပဲလာလို့ရတယ်နောက်ပိုင်းကြားတဲ့အခါကျတော့95လောက်နောက်ပိုင်းကြားတဲ့အခါကျတော့လာတဲ့လူတွေကဒီမှာအလုပ်စားရှာ overstay တွေများသွားတဲ့အခါကျတော့သူကလေပြီးတော့အဲ့လိုကန့်သတ်မှုတွေဖြစ်လာပြီးတော့ဗီဇာလျှောက်ပြီးမှလာတဲ့ဥစ္စာတွေဖြစ်သွားခဲ့တယ်ပေါ့လေအဲ့တော့ဘာဖြစ်ဖြစ်ကျွန်တော်တို့တွေပေါ်မနိုင်ငံနေနဲ့ညမနိုင်ငံသားတွေနေရပါလေဒီလိုအလွယ်တကူလာနိုင်တယ်ဒီမှာလာပြီးတော့ခုနကပြောလို့လှုပ်ရှားမယ်ဆိုတာပေါ့နော်ဒါနဲ့တော့သတိထားရမှာပေါ့လေဘာဖြစ်ဖြစ်ကျွန်တော်တို့အတွက်ကတော့စီးပွားရေးလှုပ်ရှင်နေဆိုလို့ရှိရင်လည်းဘာတောင်းဘူးသူကရှားဖို့အတွက်ဟောလေအဲ့ဒါလာမယ်ဆိုလို့အလွယ်တကူလာလို့ရမယ်စေးတာကုမယ်ဆိုလည်းစေးတာကုလို့ရမယ်ဆိုတဲ့အတွက်ကြောင့်ဘာဖြစ်ဖြစ်ဟိုအပမေဒက်တာလူသားသားတွေအတွက်ကတော့ကျွန်တော်တို့ဒီအမလူတွေအတွက်ကတော့ဗီဇာဖွင့်ပေးလိုက်တဲ့အတွက်မတန်လေးကောင်းတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးတမောင်ဝင်းခင်ဗျာနောက်ပိုင်းမှာလည်းကျွန်တော်တို့ဘာတွေများသတိထားဖို့လိုမလဲဆိုတာလေးဆက်ဆွေးနွေးကြသေးတာပေါ့ဆိုတော့ကိုအောင်ဝင်းထုတ်ကရောကိုအောင်ဝင်းထုတ်ကဒါစင်ကာပူကိုလာမဲ့လူတွေစင်ကာပူမှာရှိတဲ့လူတွေမြန်မာနိုင်ငံသားတွေစင်ကာပူကျောင်းတည်ကျင်တဲ့လူတွေတရင်အချက်လက်တွေတင်ပေးနေတယ်ဆိုတော့အခုလိုမျိုးဗီဇာကင်းလို့ခွင့်ဗီဇာယူစရာမလိုဘဲနဲ့ရက်30နေခွင့်ရမယ်လို့ကြားတဲ့အချိန်မှာကိုအောင်ဝင်းထုတ်ကရောဒါတိတ်ကောင်းတာပဲလို့ယူဆမိသလား
ဟုတ်ကဲ့ကျွန်တော်လည်းဆရာဦးတမဝင်းယူဆတယ်လို့ပဲထပ်တူပဲယူဆပါရခင်ဗျာကျွန်တော်နိုင်ငံသားဒီမြန်မာနိုင်ငံသားနှစ်သိန်းလောက်စင်ကာပူမှာအလုပ်လာလုပ်နေကြပါတယ်သူတို့ရဲ့ဆွေမျိုးသားချင်းတွေအလဲပတ်လာကြတာပဲဖြစ်ဖြစ်ဒါမှမဟုတ်ဆေးလာကုကြတာအကြောင်းကိစ္စဆုံးဆန်းကြတာအဲ့ဒီအကျိုးတွေလုပ်ချင်တာတွေ့ကတော့ဗီဇာမလိုဘူးလာလို့ရတယ်ဆိုတော့အများကြီးကျွန်တော်နိုင်ငံသားတွေအတွက်အကျိုးဖြစ်တော့နိုင်တယ်လို့ယူဆပါတယ
်ဟုတ်ကဲ့ပါခင်ဗျာ ကျွန်တော်တဆက်တည်းပဲဆွေးနွေးမဲ့သူတွေကိုတဆက်တည်းဖိတ်ခေါ်ပါမယ်။တူကတော့ရန်ကုန်မြို့ကဒေါ်ဆူဆူအေးပါအန်တီဆွေတို့ကျွန်တော်တို့ကခေါ်ပါတယ်။အန်တီဆွေအန်တီဆွေကိုယ်တိုင်လည်းပဲစင်ကာပူမှာနေထိုင်ခဲ့ဘူးပါတယ်ဟဲ့လား။စင်ကာပူနဲ့လည်းအဆက်ဆန်အသွားအလာရှိပါတယ်။အန်တီဆွေကရောအခုလိုမျိုးဗီဇာယူစရာမလိုဘဲနဲ့ရက်30နေခွင့်ရမယ်ဆိုတဲ့အပေါ်မှာအန်တီဆွေဘယ်လိုမြင်ပါသလဲခင်ဗျ။
Okay ကောင်းတယ်လို့မြင်ပါတယ်။တော်တော်လေးအဆင်ပြေသွားတယ်ပေါ့လေ။ဒါမဲ့လို့ခုနကဦးတမောင်ဝင်းပြောသလိုပဲ။ညီမဟို passport အဟောင်းလေးတွေပြန်ကြည့်ရော်လေ97 visa မှာကြည့်ရော်သူကအဲ visa ကင်းလွတ်ခွင့်ပေးခဲ့တ
ယ်ဟုတ်ကဲ့
အဲ visa ကင်းလွတ်ခွင့်ပေးခဲ့ပြီးတော့အဲဝင်တဲ့လူတွေကခုနဟိုဥတ္တမဝင်ပြောသလိုပါပဲ upper middle class မဟုတ်ဘဲနဲ့အလုံးရှာတဲ့လူတွေပေါ့စုပြုံပြီးတင်းမြန်တစည်းထဲမှာပါလာတဲ့အခါမှာလူ150တန်ရာလောက်ပေါ့တနေ့ကိုပါလာတဲ့အခါမှာသူကအခါလေးကြရင်အဲ့လူတွေအားလုံးကိုစုပြီးပြန်လွတ်တာမျိုးပေါ့နော်အဲ့လိုမျိုးတွေဟိုကျမတို့တွေ့ကြရတယ်လေအဲ့ဒီအတွက်လည်းစိတ်ပူပါတယ်ဘာလို့ဒီကခလေးတွေကလည်းဟိုအလုံးလုံးကျွန်တော်သွားကျင်ကြတာပေါ့လေဟိုဘုံဒီဘာမဒီနဲ့လက်မရောင်းအောင်ပြီးရောဆိုပြီးတော့လွတ်တဲ့လူကလည်းလွတ်ပေးလိုက်မှာပဲဒါမဲ့လို့အဲ့လိုမျိုးတွေတိတ်ညာလာရင်အကုန်လုံးတွေ့နေတာပါအဲ့လိုကျမတော့ထင်တယ်နိ
ဟုတ်ကဲ့အန်တီဆွေတိုင်းမန်ဒီပါခင်ဗျာကျွန်တော်တို့ထပ်ဆွေးနွေးဖို့ပေါ်လာပါလိမ့်မယ်ဆိုတော့ဥတ္တမဝင်းခင်ဗျာအခုအန်ဒီဆွေရာလည်းပဲဥတ္တမဝင်းပြောတဲ့ဟာပေါ်မှာမူတည်ပြီးတော့ဆွေးနွေးသွားပါတယ်အဲ့လိုလွန်ခဲ့တဲ့နှစ်20ကျော်ကလိုမျိုးမြန်မာနိုင်ငံသားတွေကအသေးအတန်ပြည်ပထွက်ပြီးတော့အလုရှာကြစင်ကာပူကလည်းပဲမြန်မာနိုင်ငံသားတွေအတွက်တော့အဲ့ဒီအချိန်ကရွှေနိုင်ငံသားတွေအတွက်ရွှေထက်ကောင်းတဲ့နိုင်ငံတစ်ခုလို့တော့မှပြောကြတဲ့နိုင်ငံတစ်ခုပေါ့လေသွားကျင်လိုက်ကြတာမှဟိုတုံးရုံရုံသွားကြတာပါပဲအဲ့ဒီလိုအခြေအနေမျိုးအခုကျွန်တော်တို့ဒီနေ့ခေတ်ဒီနေ့အခါမှာရောပြန်ကြုံရနိုင်သေးသလားဥတ္တမဝင်း
အခုချိန်လက်ငယ်အချိန်ဒီမှာတော့ကျွန်တော်ကတော့လူတော်စေအချိန်ရဆိုတော့ကျုံနေရအောင်မယ်လို့ပဲကျွန်တော်ယူဆရတယ်ယူဆရတယ်လေဘာလို့ကျွန်တော်တို့နိုင်ငံကအခုမှဒီမက်ဆာမှစပြီးတော့ကျွန်တော်တို့လူချင်းနဲ့အစိုးရဖြစ်လာပြီးတော့အခုမှအကောင်းအောင်ပြန်ပြီးတော့လုတ်ကင်ခွင်လန်းနေပေါ်အောင်ပြင်းပြအောင်စပြီးတော့လုတ်ခါစပဲရှိသေးတဲ့ခါကျတော့အကုန်လုံးလည်းလုတ်မပေးနိုင်သေးဘူးပေါ့လေအဲ့ဒီခါကျတော့ဒီလိုအချိန်မျိုးတော့ကျွန်တော်ကြုံတွေ့ရမှာပဲဒီလိုကျွန်တော်ယူဆပါယူဆနောက်ပြီးတော့ခါကျတော့ကျွန်တော်အခုဒီမှာအခုတစ်နှစ်လောက်ရှိပြီပေါ့လေဒီမှာတတိထားပြနေတာဘာလဲဆိုလို့ရှိရင်ဒီဟိုအိမ်အငွေလုံးမဲ့ခလေးမလေးဒီဟိုကြောက်လာတာတင်းတစ်ချက်ပူများများလာတယ်လေအဲ့တော့ဒီလိုဒီစားဖွင့်လာလိုက်ချိန်ကြလို့ရှိရင်လည်းအဲ့လိုလှုပ်လာရှာမဲ့လူတွေပူပြီးတော့များလာလိမ့်မယ်လို့တော့ကျွန်တော်တော့ယူဆသေးတယ်လေ
ဟုတ်ကဲ့ကိုအောင်ဝင်းထိုဆိုတော့စင်ကာပူဆိုတာကလည်းပဲပြောရရင်တော့ကမ္ဘာလုံးနဲ့ချီပြီးတော့လုပ်နေတဲ့နိုင်ငံမြန်မာနိုင်ငံနဲ့နှစ်ပေါင်းများစွာစောပြီးတော့ကမ္ဘာနဲ့ဆက်ဆံလာတဲ့နိုင်ငံကမ္ဘာအကြောင်းကိုနှောကြည့်နေအောင်တည်တဲ့နိုင်ငံမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လည်းမြန်မာနိုင်ငံသားတွေနဲ့ပတ်သက်ပြီးတော့လည်းအတော်များများတည်ထားပြီးသားနိုင်ငံစင်ကာပူကအခုနကျွန်တော်တို့ပြောခဲ့တဲ့အခြေအနေမျိုးတွေကိုတွတ်ထားပြီးသားဖြစ်မှာပဲဆိုတော့သူတို့ဘက်ကဘာတွေလှုပ်လာနိုင်လဲစင်ကာပူဘက်ကအဲ့ဒါတွေကိုကြိုတင်ပြင်ဆင်ကာကွယ်တဲ့အနေနဲ့ဘာတွေများလှုပ်လာနိုင်တယ်လဲကို
ဟုတ်ကဲ့သူတို့မှပါဝယ်ထားပြီးသားပါအဲကျွန်တော်တို့ဒီ ICA officer လို့ခေါ်တဲ့ဒီလာဝကအရာရှိတွေကအရန် fully authority ရှိပါတယ်ကျွန်တော်တို့ဒီအဗီဇာမြန်မာနိုင်ငံမှာရန်ကုန်မြို့မှာရှိတဲ့စင်ကာပူတန်ရုံကထုတ်ပေးလိုက်တဲ့ဗီဇာကိုကင်ပြီးဝင်လာတာပဲဖြစ်ဖြစ်အဲဒီ online ကနေပြီးတော့ဗီဇာလျှောက်ပြီးဝင်လာတာပဲဖြစ်ဖြစ်နောက်ဆုံးဒီဒါဟိုအလုသမားဝန်ကြီးဌာနစင်ကာပူအလုသမားဝန်ကြီးဌာနထုတ်ပေးလိုက်တဲ့စာရပြီးတော့ဝင်လာတာပဲဖြစ်ဖြစ်ဒီ immigration officer ကနေပြီးတော့ညင်းပယ်ပိုင်ခွင့်သူ့မှာ fully authority ရှိပါတယ်အဲ့ဒါတော့သူတို့ရဲ့ပြင်ဆင်ထားတဲ့ထူးခြားတဲ့အချက်တစ်ချက်ပါဘလို့အခါမျိုးတွေကြာရင်သူကညင်းပယ်တယ်ဆိုလို့ရှိရင်လှုပ်လာရှာတဲ့လူမျိုးတွေနောက်ဒုတိယတစ်ချက်ကနိုင်ငံတော်ရဲ့လုံခြုံရေးကိုအနေပြုနိုင်တယ်လို့သူကထင်မြင်ယူဆတဲ့လူမျိုးတွေနောက်ဆုံးတစ်ချက်ကတော့ဒီ immigration officer ကမေးတဲ့မေးခွန်းတွေကိုဟိုကောင်းမွန်မှုမဖြစ်ဘူးပေါ့ cooperation မရှိတဲ့လူမျိုးတွေကို immigration officer လာဝကအရာရှိအနေနဲ့ပြန်လွတ်ပိုင်ခွင့်ရှိပါတယ်ဟိုပြည်ဝင်ခွင့်ကိုငင်းပယ်ပိုင်ခွင့်ရှိပါတယ်ကျွန်တော်ကြုံရဘူးပါတယ်ဒီဟိုပေါ့ကျွန်တော်ရှိမှာပဲဒီအင်ဒိုနီးရှားနိုင်ငံကလာတဲ့လူတွေကို၃လေးယောက်ပေါ့လို့ချက်ချင်းပြန်ပို့တာတွေကျွန်တော်တွေ့ဘူးပါတယ် immigration Indonesia နိုင်ငံဆိုလည်းပြည်ဝင်ခွင့် visa မလိုပါဘူးသူကတိုင်းရဲ့ visa free country ပါစင်ကာပူနဲ့ကအဲ့လိုလူမျိုးတွေတော့မှဒီလိုမျိုးလုပ်ပါရဲ့ခင်ဗျအဲ့တော့ကျွန်တော်မြန်မာနိုင်ငံအတွက်ကတော့သူတို့အနေနဲ့အများကြီးပြင်ဆင်ထားပြီးသားပါဘာမှသူထူးခြားပြင်ဆင်စရာလည်းမရှိပါဘူ
းကိုအောင်မထွန်းကပြောတဲ့အထက်မှာ၃ချက်အဓိကပေါ့နော်အလုလာရှာတယ်လို့သူတို့လုလာရှာတဲ့လူမျိုးတွေကိုပယ်မယ်လုံခြုံရေးဒါလက်ခံနိုင်စရာအကြောင်းရှိပါတယ် လူဝင်မှုကြီးကြဲရာရှိကမေးတာကိုမှတည်တည်ရှိရှိမဖြေမင်းနဲ့ခုနလိုပေါ့ကန်တကောစာလောက်တာတို့ဟိုရင်းရင်တည်တည်လောက်တာမျိုးတွေကိုငုံကမပေးပဲနဲ့ပယ်မယ်လက်ခံနိုင်စရာရှိပါတယ်ဒါပေမဲ့လူတွေကိုအလုလာရှာပါတယ်လို့ immigration အရာရှိကဘယ်လိုလုပ်သိမလဲ
ဟုတ်ကဲ့သူတို့ကျွန်တော်တို့အခုလက်ရှိလဲကြုံနေပါတယ်ခင်ဗျကျွန်တော်တို့ကလေးတွေဒီကိုရောက်လာတဲ့အခါမှာသူတို့ကိုမေးပါတယ်ဘာကြောင့်ဒီကိုလာတယ်လဲအကြောင်းအရာကိုမေးပါတယ် reason ကခိုင်မာမှုမရှိဘူးဆိုလို့ရှိရင်သူတို့အနေနဲ့ဒီ interview room နဲ့ကိုခေါ်သွားပါတယ်ခေါ်သွားပြီးတဲ့အခါမှာ interview room နဲ့မှာဒီကလေးတွေတဲလာတဲ့ telephone လက်ကင်ဖုန်းတွေကိုသူတို့ဖွင့်ကြည့်ပါတယ်နောက်ကသူတို့ဒီကလေးတွေတဲလာတဲ့ aid တွေကိုသူတို့ဖွင့်ကြည့်တယ် computer တွေဖွင့်ကြည့်တယ်အဲ့မှာဟိုအလဲပတ်လာရှာတဲ့လူတယောက်အနေနဲ့ဟိုဘွဲလက်မှတ်တွေယူလာစရာ CV form တွေယူလာစရာဒါမှမလိုတာလေအဲအဲ့ဒါမျိုးတွေတွေ့ပြီဆိုလို့ရှိရင်တော့သူတို့တန်လျရရှိတယ်လို့ယူဆတဲ့အတွက်ပြန်လွတ်တာတွေအများကြီးပါ
ဟုတ်ကဲ့နောက်တစ်ခုကကျွန်တော်တို့ကိုအောင်အောင်တိုက်ကိုအောင်တိုက်ကတော့လက်ရှိမှာကိုပဲသူကခီးသွွားလုပ်ငန်းပေါ့လေအုပ်စုလိုက်အဖွဲ့လိုက်ခီးသွွားလုပ်ငန်းတွေကိုတာဝန်ခံစီစဉ်ပေးနေသူတူဖြစ်ပါတယ်အဲစင်ကာပူနဲ့ပတ်သက်လို့လည်းပဲသူတို့လုပ်ဖို့စီစဉ်ရှိတယ်လို့ကျွန်တော်အဲ့လိုသိထားပါတယ်ကိုအောင်တိုက်ကိုအောင်တိုက်တို့အတွက်ကြတော့အခုလိုမျိုးစင်ကာပူကိုသွားလို့ရမယ်ဆိုတဲ့အခြေအနေကစီးပို့ဒီဒီခီးသွွားလုပ်ငန်းရှင်တွေအတွက်ကတော့ဒါသတင်းကောင်းပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့
ကိုဟုတ်ကဲ့ကြားပါတယ်ကိုအောင်တိုက်ပြောပါ
ဟုတ်ဒါကတကယ်ကျွန်တော်တို့တော့ဒရင်းတော့ပါပဲဆိုတော့နိုင်ငံဒီလိုမျိုးဒီကကျင်းပွင့်ဆိုတာကျွန်တော်တို့အားလုံးနိုင်ငံဒီလိုတွေ့တာစုစုရဖြစ်တယ်ဝန်ဆောင်ရဖြစ်တယ်ဆိုတော့ကျွန်တော်တို့ကသူတို့ကြီးကဒီဧည့်သည်ကိုအများကြီးညှော်နေတယ်မလားဒီပဲကျွန်တော်မြန်မာနိုင်ငံသားကြီးကဒီတူတူတမန်ပေါ့ဗျာထက်ထက်တမန်ပေါ့ဒီစင်ကာပူနိုင်ငံကိုကျွန်တော်တို့ကတခြားနိုင်ငံများလိုပဲတန်းဒီဒီလိုအလုပ်မျိုးတော်လေခွင့်ရတယ်ဆိုတော့အင်္ဂလန်ကောင်းပါတယ်ဆိုတော့သူတို့စင်ကာပူနိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံကိုလာကြတာနဲ့အများကြီးရှိပါတယ်သူတို့မှလည်းအားကြီးပေါ့ဒီကကျင်းပမရတဲ့ခါမှာသူတို့ရဲ့ခွင့်ရပမာမူတည်ပြီးတော့လာနိုင်တာလည်းရှိပါတယ်တခြားအပြည်သားတစ်ခါတခါကြာရင်ဒီဆန်ကြာတာလည်းရှိတယ်အခုကျတော့သူတို့ခွင့်ရပမာမူတည်ပြီးတော့မြန်မာနိုင်ငံကိုလာလာနေလို့လည်းလေကူရပါရဲ့ဆိုတော့ကြောင့်ဥမာနိုင်ငံမှာဒီခီးသွွားလုပ်ငန်းနဲ့ဆက်နေနေတခြားဒီလုပ်ငန်းတွေလည်းစတုံးလာလို့နေအခြေခံလူတန်းကြီးလည်းအထက်လျောက်ဒီအောင်ခံစားနိုင်နေတယ်ကျွန်တော်တို့ယူဆပါ
ကျွန်တော်ဒီနေရာမှာဟုတ်ကဲ့ကိုအောင်တိုက်ကျွန်တော်ဒီနေရာမှာခီးသွွားလုပ်ငန်းနဲ့ပတ်သက်ပြီးတော့ကျွန်တော်စီမှာပေါ်တဲ့မိကွန်းတစ်ခုကဘာလဲဆိုတော့စင်ကာပူဆိုတာကတကဘာလုံးနဲ့ဆက်ဆံနေတဲ့နိုင်ငံတကဘာလုံးကကဘာလက်ခီးတွေလာနေတဲ့နိုင်ငံဟိုတော်တော်ရဲလူတွေလည်းအများကြီးပေါ့နော်ကဘာတဝမ်းကလူတွေသွားဆိုတော့မြန်မာနိုင်ငံကနိုင်ငံဂျာတာခီးတော့မြန်မာနိုင်ငံနိုင်ငံဂျာတာပေါ့လို့မြန်မာနိုင်ငံကနေပြီးတော့စင်ကာပူလာမဲ့ခီးသွားဧည့်သည်ကသူတို့အများကြီးမရှိသလိုဝင်ငွေလည်းအများကြီးရမဲ့ခီးသွားဧည့်သည်မျိုးစားတော့မဟုတ်ပါဘူးဆိုတော့ဟိုမြန်မာနိုင်ငံကခီးသွားဧည့်သည်တွေကိုလာဖို့ဆိုတဲ့ရည်ရွယ်ချက်နဲ့စင်ကာပူကဒီလိုလုပ်တယ်လို့ယူဆမယ်ဆိုရင်မှန်ပါမလားခင်ဗျာ
ဆိုတော့ကျွန်တော်မြန်မာကတော့နော်ဒီဒီဘယ်သူတို့ဆိုဒီတော့ဒီစင်ကာပူဆိုရကစဉ်းစားရနေမှာသူတက်ကလည်းသူစဉ်းစားပါတယ်ဆိုတော့ဒီတလအနေနဲ့တော့သူတို့ဒီပေါ့နော်ကျွန်တော်မြန်မာကတော့မြန်မာနိုင်ငံမှာလည်းပဲဒီပေါ့တောင်းနေတဲ့လူတန်းစားရှိရတယ်လေဆိုတော့ခီးသွားမယ်ခီးသွားလို့လည်းမကောက်ဘူးကျွန်တော်တို့ဒီစေးပညာဟလာစေးနဲ့ပတ်သက်တဲ့ဟလာစေကူတာမှုကြီးတော့ shopping ထပ်တော်ကြီးနောက်တခြားဒီလေးလာစရာကြီးနောက်ပညာရေးကိစ္စတွေတခြားကိစ္စတွေအားလုံးကဟိုချဲ့ချာမှုလို့ရှိတယ်နဲ့အကြေတကူစစောမှုမှုနဲ့တွားခြင်းအဖြစ်သူတို့လည်းပဲဝင်ဝင်နေနေပဲသူတို့လည်းတွေ့မယ်လို့ကျွန်တော်ထင်ပါတယ်သူတို့လည်းအချိုးမြက်ရပါလိမ့်မယ်သူတို့အချိုးမြက်မရဘဲနဲ့တော့ဒီအင်ဆောင်ဟိုသူတို့မပေးပါဘူ
းနောက်
တစ်ခုကလည်းပဲတနက်မြင်တာကဂုဏ်သိက္ခာရှိတဲ့အစိုးရတည်းရဲ့တက်လာတဲ့အခါမှာဒီတာဝန်ယူနိုင်တဲ့အစိုးရတည်းရဲ့တက်လာတဲ့အခါမှာသူတို့ကလည်းအင်တာမောက်မြန်မာနိုင်ငံပေါ်မှာစင်ကာပူနိုင်ငံကမကူရှင်းစဲမြစ်တာလည်းရှိရင်တော့သူတို့နဲ့ပတ်သက်တဲ့အကျိုးစီးပွားတွေလည်းအများကြီးဒါရှိမှာပါရှိလည်းရှိပါပဲဒီအတွက်ကြောင့်လည်းသူတို့လာတယ်သူတို့ military ဆက်ဆံတယ်အများကြီးလည်းပဲမြန်မာနိုင်ငံနဲ့ပတ်သက်ပြီးအမျှော်လင့်ချက်အကြီးထားတယ်ဆိုတော့ဒါဆိုလို့ရှိရင်နှစ်နိုင်ငံတော့နှစ်နိုင်ငံအနေနဲ့ကအင်တာမောက်ကိုဒါအကျိုးရှိတဲ့အလုပ်မျိုးကိုသူတို့ကလက်ခံတယ်လို့ဟုတ်တယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့ကိုဝန်သားကျေးဇူးများတင်ပါတယ်ဆိုတော့ anti-suicide ကိုကျွန်တော်မေးခွန်းတစ်ခုမေးစရာရှိတယ်အရင်တုန်းကဆိုရင
်
မြန်မာနိုင်ငံက passport ဆောက်တယ်အနီရောင် passport ဆောက်တယ်ကျွန်တော်သိသလောက်ဆိုရင်စင်ကာပူကဟလာဒီလောကကကောင်တာတွေဝင်သွားတယ်ဆိုတော့မြန်မာနိုင်ငံ passport အနီတွေဆိုရင်ဝင်ပေါက်တစ်ပေါက်တန်းစီရတယ် ဟိုအဲ့ဒီအခြေရဲ့ဟိုကသူကခွဲခြားဆက်ဆံပြီးသွားပြီဆိုရင်မြန်မာနိုင်ငံဆိုတာကစင်ကာပူကဘယ်တော့မှစင်ကာပူကလူတွေကမြန်မာနိုင်ငံကိုအထင်မကြီးမြန်မာနိုင်ငံသားတွေကိုအထင်မကြီးရေပုံသားအဖြစ်ပြောရင်ပေါ့လေအားလုံးနဲ့ခြုံပြီးတော့ပြောမယ်ဆိုရင်ဆိုတော့အခုလိုမျိုးအခုအချိန်ကျတော့မြန်မာနိုင်ငံအခြေအနေတွေပြောင်းလဲနေပြီအစိုးရအသေးဖြစ်နေပြီဒေါန်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့အုပ်ချုပ်နေတယ်ဟလာစင်ကာပူဝန်ကြီးချုပ်ကိုယ်တိုင်သွားပြီးတော့တွေ့ရတယ်စကားပြောရတယ်အဲ့ဒီအချိန်လေးအောက်မှာဒီမြန်မာနိုင်ငံက passport အနီတွေကစင်ကာပူလေဆိပ်မှာနည်းနည်းတော့ဂုဏ်သိက္ခာရှိလာမလို့အဲ့ဒီဆိုရင်မြင်သလား
။ဩဟုတ်ကဲ့ဟိုနေ့တူကမြန်မာရဲ့တတ်တော့တမ်းမစီရအောင်။ဟိုနင်းပေါ့နော်အဲ့လို PR တို့ဟိုနင်းလို့ဆိုရင်ကပ်ပြားရှိတဲ့လူကိုတလိုင်းစီခိုင်းတယ်ကပ်ပြားမရှိတဲ့လူကိုတလိုင်းစီခိုင်းတယ်ပေါ့။အဲ့ဒီစီတဲ့အချိန်မှာအောက်မှာမြန်မာလီများဆိုက်လာတယ်ဆိုရင်တော့အဲ့ဒီ line မှာမြန်မာလီများသွားတာပေါ့။ဒါမဲ့လို့တကယ်လို့ဟိုတလုံးနေနေတခြားနိုင်ငံသားတွေကြတော့လေသူတို့ကဟိုဗီဇာ free နဲ့ဝင်လို့ရတာ哦ဟိုစင်ဝါဗီဇာ free လောက်ထားတာတွေက190လောက်ရှိရဆိုတာပါဆိုတာအဲ့ဒီခါကျတော့ဗမာတိုင်းလုံးမျိုးဖြစ်သွားတာပ
ါဟုတ်ကဲ့ဒါ
မဲ့လို့ဟိုအကျန်းရင်းတော့အခုနောက်ပိုင်းပေါ့လေအခုနောက်ပိုင်းမှာတော့တအားကြီးတော့ဟိုချိုးချိုးဖွက်ဖွက်တော့မဆက်ဆံတော့ဘူ
းဝန်တာစရာပါဗျ
ဟိုဟုတ်ကဲ့နောက်ပြီးတော့ဗမာကို overstay လို့ပါလို့ပေါ့လေရာဇဝိမှုလို့ပါလို့လည်းပတ်တဲ့ရင်အဲ့လိုမျိုးအေးအေးယူခါရတာတွေလည်းဟိုနောက်ပိုင်းမှာအရန်နေပါတယ်ပေါ့ဟိုခုက2000ခုနဲ့မတိုင်ခင်ရဆိုရင်တော့ဟိုထောင်ချတာလို့ဂျိန်နန်လို့ပါလို့အဲ့လို overstay တွေဟိုဘာတုညာတုတွေပေါ့လေအဲ့လိုမျိုးပြဿနာတွေအရန်များတယ်ဟိုနောက်ပိုင်းမှာတော့သူက visa ကိုလည်းစီစစ်လိုက်တဲ့ခါကျတော့
အဲ့
မှာနေသွားတော့လေအခုအထူးဖြစ်တော့အခုနောက်ပိုင်းမှာတော့တော်တော်လေးဟိုဘာခေါ်လဲဟိုတိတ်တော့ချိုးဖဲတော့ပဆက်ဆန်တော့မှာသွားတဲ့လူတွေကလည်းဟိုအင်္ဂလိပ်ကမပြတ်တဲ့ဒီလူကဝက်ပမင်းနဲ့သွားကြတာ哦နော်ဝက်ပမင်းနဲ့သွားတယ်ဟိုနောက်ပြော့ဟိုဝင်င်းချစ်တဲ့လူကြတော့လေဟိုအရင်လောက်တော့မဟုတ်တော့သူတို့ပပဲလုပ်သွားကြတာပေါ့လေ
ဟုတ်ကဲ့ပါအ
ဲ့ဒီဈာရီကနေမှလုံးလုံးမဖြေနိုင်ဘူးဆိုရင်တော့လုံးလုံးသူတို့မေးတာမှဘာမှမဖြေနိုင်ဘူးဆိုရင်တော့လေသူတို့ဘက်ကဘာခေါ်လဲ
နေနော်ဒီ
နေ့တက်ပနာရှာမှာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ကျွန်တော်တို့စီကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတယ်တောင်ကိုရီးယားနိုင်ငံကကိုဇော်ဝင်းတွန်းကတော့ဒီအခွင့်အရေးကကျွန်တော်တို့မြန်မာနိုင်ငံသားတွေအတွက်အရန်ကောင်းတဲ့အခွင့်အရေးပါတဲ့စင်ကာပူနိုင်ငံကိုပညာရေးကျန်းမာရေးအလုပ်ကံကိစ္စအလဲပတ်စသဖြင့်အလွယ်တကူသွားလို့ရပါတော့မယ်တဲ့ဗီဇာလျှောက်ဆရာမလိုဘူးစင်ကာပူလေဆိပ်မှာရှိုးမန်းနီးပြကြလို့တလားအသေးစိတ်အချက်လက်တော့သိကြပါတယ်တဲ့မြန်မာနိုင်ငံသားတွေအနေနဲ့လည်း overstay ရက်ကြော်နေတာမျိုးသူတို့နိုင်ငံစီကံကိုအကောင်းဆုံးလိုက်နာသင့်တယ်လို့အကြံပြုကြပါတယ်တဲ့ကိုဇော်ဝင်းထွန်းတော်ကိုရီးယားနိုင်ငံကပါအသေးစိတ်အချက်လက်တွေကတော့ကျွန်တော်တို့ကိုယ်တိုင်စောင့်သုံးပါပဲကိုဇော်ဝင်းထွန်းရေအခုတခါကျွန်တော်ဒိုက်ဆွေးနေမယ်တော့တော်တော်ရှင်တို့ရန်ကုန်မြို့ကရှင်းနေကြီးဦးကျော်လင်းရှင်းနေကြီးကရောဒီကိစ္စကိုဘယ်လိုယူဆပါသလဲပြောပါခင်ဗျဟု
တ်ကဲ့ကျွန်တော်တို့ကတော့ဗျာဟိုဖွံ့ဖြိုးမှုကြိုးစားနေရတဲ့နိုင်ငံပေါ့သူကတော့တော်တော်ဖွံ့ဖြိုးထားတဲ့နိုင်ငံအခုလိုတော့စင်ကာပူကကျိုးမယ်ဆိုလို့ရှိရင်ကျွန်တော်တို့ကအကြောင်းမျိုးနဲ့အငွေကိုခေါ်လာချမယ်ဆိုရင်လည်းတော်တော်ကိုသူကလည်းကတော့ရုပ်ပစ္စည်းတွေအကူအညီပေးတဲ့နိုင်ငံကြီးပါအဲ့တော့သူရဲ့စီးပွားရေးတော်တော်ကိုကြိုးစားပါပဲအဲ့တော့သူကတော့ဖွံ့ဖြိုးတိုးတဲ့နေရာတွေရောကျွန်တော်တို့ကသူတို့တွေကဟာကျွန်တော်တို့ကဗီဇာ free နဲ့လာလို့ရလို့ရှိရင်သူတို့တွေစီးပွားရေးဈေးကွက်ကိုပပပိုးပြီးတဲ့ပေါ်ချေလို့ရတဲ့အကျိုးများရှိပါတယ်ကျွန်တော်တို့ရှိရတော့ဗျာအခုပြည်တွင်းမှာအလုပ်ကိုင်းရှာပါမှုနဲ့ဝင်ငွေမလုံးမဘူးဟာအခုဆိုကျွန်တော်အင်တာနက်ချင်းနိုင်ငံတွေကိုအခုကျွန်တော်တို့လက်ရှိသူတို့ဆိုရင်တက်ပြီးတော့ခရိုင်းနဲ့ပို့ပြီးအလုပ်ကိုင်းရှာဖို့ထွက်တဲ့ပုံပေါ်ရများတယ်ဆိုပြီးတော့ဒီတိုင်းမှာထွက်လာပါတယ်ခင်ဗျာဟိုကြေညာထားပါတယ်အဲ့ဒီတော့ပြောမယ်ဆိုရင်အခုစင်ကာပူကိုကျွန်တော်တို့ free visa ဆိုလို့ရှိရင်မြန်မာနိုင်ငံကအကြောင်းမျိုးနဲ့အလုပ်ကိုင်းတို့တောင်းကြမဲ့လူတွေအထူးသဖြင့်တော့ကျွန်တော်တို့ကမကွန်ပျူတာနိုင်ငံတွေဆိုတော့သူတို့ပညာရှင်အဆင့်နဲ့မသွားနိုင်ဘဲနဲ့ကျမ်းမာရေးဆက်ကူမဲ့လူတွေရှိသလိုကျမ်းမာရေးကျွန်တော်တို့ဝေးကျွေးတွေမဟုတ်လည်းလုံးကျွေးပြုမဲ့အဲ့ဒါအေဘော်တွေအဲ့ဒီနတ်တွေအဲ့ဒါမျိုးတွေအများဆုံးနဲ့ကျွန်တော်တို့ကတော့အလုပ်ကိုင်းရေးအတွက်အများဆုံးသွားတဲ့အပြင်အချောမျိုးနဲ့ဒူအကူတဲ့လူတွေရဲ့ဟာလေကျွန်တော်တို့ထုတ်ပုံကြည့်ဖြစ်ပါမလို့ဆိုရင်ပြီးတော့မှစမတ်ကလပ်ပေါ့ဗျာဟာမော်ဟိုးရဲ့ PC တွေ PC တွေပို့အဲ့ဒီလိုလမ်းကြောင်းကြီးတွေတွေ့နေရပါတယ်အဲ့တော့ကျွန်တော်တို့ကတော်တော်မကွန်ပျူတာစိတ်တခုကဘယ်လိုရရရဲ့နေနေဝေရှာမဲ့နိုင်ငံတခုဖြစ်နေတဲ့နိုင်ငံသားတွေကတော်တော်များပြီးတော့အခုဆိုအင်တာနက်နိုင်ငံတွေမှာမိမိဝေမပြည့်စုံမှုတွေထွက်နေရတဲ့လူတွေလည်းတားများပါလေအခုလက်ရှိအထိနိုင်ငံတော်အတွင်းမှာရုပ်ကဲခွင့်လာရှာပါနေပါလေအဲ့တော့မှမိမိဝေတွေလည်းမလောက်တော့ဒီစင်ကာပူကအားကိုးကြပါပါဒီကအထက်များပါပ
ါဟုတ်ကဲ့
ကျွန်တော်တို့ကပြောလို့စီဝါရေးအတွက်နေပူချက်ထမှုဒါမဲ့လူတွေများပါပါအဲ့ဒီအကြောင်းကြီးကတော့ကျွန်တော်တို့တွေမကောင်းရဘူးလေကျွန်တော်တို့ဖွံ့ဖြိုးပြီးတော့ကျွန်တော်တို့ဒီပညာရေးဘာလို့အကုန်လုံးဟာအနည်းဆုံးပါဗျပညာရေးအဖြစ်များလာရင်တော့ဒုစရကတော့ကျွန်တော်တို့ကအာ after လို့ဟာမျိုးဟာကျွန်တော်တို့ကြာကြာနဲ့ထုံးကားနေပြီဆိုလို့ရှိရင်ကျွန်တော်တို့ကပုံပုံဖြစ်နေဘာပို့နိုင်တယ်လဲအဲ့တော့ကျွန်တော်လူပဲပို့နိုင်
ဟုတ်ကဲ့
ဘာလို့ဝင်လာမဲ့ဥစ္စာကသူတို့ဒီပညာရေးနဲ့ဟာဆိုအိုးရမော်ဗျအကုန်လုံးပါဗျကျမကြီး
အဲ့ဝင်ဆောင်မှုတွေပါအပါဝင်မှာဟုတ်ကဲ့တော့ပါမ
ယ်ဟုတ်ကဲ့
အဲ့ကျွန်တော်
ရှင်နေရေးကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့စီကို Facebook ကနေပို့ပြီးတော့ဆွေးနွေးထားတဲ့တော်တော်ရှင်တယောက်ကတော့တဝယ်ရင်နဲ့စီမံကိန်းရမြန်မာနိုင်ငံပေါ်မှာထားတဲ့စင်ကာပူမူဝါဒကိုတိတိတသားပြောင်းလဲသွားစေတယ်တဲ့စင်ကာပူကပင်လယ်ဆီကမ်းကိုအခြေပြုပြီးဂျင်းနီမြို့နယ်မှာလုပ်နေတဲ့ကုမ္ပဏီတွေမြန်မာနိုင်ငံကိုရွှေ့ပြောင်းအခြေစိုက်လာနိုင်တယ်တဲ့ဒီချိန်မှာမြန်မာနိုင်ငံကိုဝင်ထွက်သွားလာမှုပုံမှုလွယ်ကူစေဖို့စင်ကာပူအစိုးရအနေနဲ့လာဝကဥပဒေကိုပြောင်းလဲပေးရတော့မယ်တဲ့ဒီချိန်မှာစင်ကာပူဆိုတာမြန်မာတွေအတွက်အိမ်မက်တစ်ခုဖြစ်နေပေမဲ့နောက်တစ်ချိန်မှာမြန်မာဟာစင်ကာပူတွေအတွက်အိမ်မက်တစ်ခုဖြစ်လာနိုင်ပါတယ်တဲ့တော်လေးမျှော်လင့်ချက်ကြီးကြီးနဲ့ကိုရေးထားတာပါစင်ကာပူကမြန်မာတွေကိုတလေးတဆအထင်ကြီးနဲ့အခုလိုလမ်းကြောင်းတွေဖွင့်ပေးတယ်လို့ထင်မိရင်တော့မှားသွားပါလိမ့်မယ်တဲ့သူ့နိုင်ငံအကျိုးမရှိဘဲနဲ့သူတို့ဘာမှမလုပ်ပါဘူးတဲ့ဒီသောတာရှင်ကရေးပါတယ်။ဒီမှာကျွန်တော်တစ်ဆက်တည်းစဉ်းစားမိပါတယ်။ဥတ္တမောင်ဝင်းခင်ဗျာဒီသောတာရှင်ရေးတယ်လို့ပဲခုနကကျွန်တော်တို့ပေါ်ဝင်ဆွေးနွေးတဲ့ကိုအောင်တိုက်ဆွေးနွေးတယ်လို့ပဲဒီကိစ္စမှာစင်ကာပူကလည်းပဲစင်ကာပူဆိုတာစီးပွားရေးနိုင်ငံကျွန်တော်တို့အားလုံးသိတယ်။သူ့အကျိုးအတွက်တခုခုကြည့်ပြီးတော့လုပ်တာပဲ။ဒါပေမဲ့ဘာအောင်များသူမျှော်လင့်တယ်လေ။သူကဒီပေါ်ကနေဘာရကျင်တယ်လို့ကျွန်တော်တို့နားလည်လို့ရမလဲဥတ္တမောင်ဝင်းခင်ဗျာ။
အဲကျွန်တော်အထင်ရတော့ဗျာသူတို့အနေနဲ့ကဘာလို့ချင်လဲဆိုလို့ရှိရင်ကျွန်တော်တို့ဗမာပြည်မှာသူကအခုဆိုလို့ရှိရင်သူကဒီ business ကိုသူမှ invest လုပ်ထားတာဆိုလို့ရှိရင်ဗမာပြည်မှာဆိုလို့ရှိရင်သူကဒုတိယအများဆုံးလေသူက30 billion လောက်သူကပြုတ်ပြီးလို့ရှိရင်သူကနှုတ်နန်းထားတယ်လေအဲ့ဒီခါကျတော့သူနောက်ခါကျတော့ဘာဖြစ်နေလဲဆိုလို့ရှိရင်အခုစင်ကာပူမှာအခုသူတို့တရားဒီမှာအားပေးနေသူနိုင်ငံမှာ business လုပ်ခွင့်ထားရစာလို့ရှိရင်တခြားနိုင်ငံတွေပေါ့လေတခြားနိုင်ငံတွေမှာဒီကကုမ္ပဏီတွေကိုအပြင်မှာပြုတ်နိုင်ရင်းနှီးနှုတ်နှံမှုလုပ်ဖို့ဆိုပြီးတော့သူကအားပေးနေတာတော်လေးကြာသွား3-4နှစ်လောက်ရှိပြီပေါ့လေသူရဲ့ဒီက SME တွေရောဘာတွေရောဟိုဒီကုမ္ပဏီတွေကိုနိုင်ငံသားမှာရင်းနှီးနှုတ်နှံမှုလို့စီးပွားရေးလုပ်ကြအောင်ဆိုပြီးတော့အဲ့တော့အဲ့ဒီဥစ္စာကသူတို့ရဲ့ပထမကြီးမားချက်ဖြစ်ဖို့ကျွန်တော်ထင်တယ်လေပြီးတဲ့ခါကျတော့သူကဒုတိယအနေနဲ့ကတော့ခုနကတူရီဇင်ပေါ့တူရီဇင်ဗမာရီကတော့ကျွန်တော်တို့ခုနကပြောလို့တခြားနိုင်ငံနဲ့ဆိုင်ရင်ဥပမာဆိုလို့ရှိရင်ကျွန်တော်မနှစ်ကသူတို့စီးရင်ရဆိုလို့ရှိရင်စင်ကာပူလာတာဗမာ35,000လောက်ပဲချီးတယ
်မနေတော့
ဒါအပြင်နေတော့မနေဘူးပေါ့လေဒါတော့ပြီးတဲ့ခါကျသူတို့နိုင်ငံသားတွေကကျွန်တော်တို့ဗမာပြည်ကိုသွားတာ9,000လောက်ရှိတယ်အဲ့တော့ဒီသူ့ရဲ့အဓိကရွေချက်ကခုနကပြောတဲ့ဒီ business ကို invest လုပ်ဖို့အတွက်သူတို့လူတွေများများသွားဖို့လာဖို့လွယ်အောင်အဲ့ဒါလည်းသူ့မှာရည်မှန်းချက်ရှိသလိုခုနကပြောတဲ့ tourist ကလည်းသူတို့နေရဥမာသူတို့နေရ tourist ကိုလှူစားနေတဲ့ဥစ္စာကြတဲ့ခါကျတော့သူတို့ကတခြားနိုင်ငံ tourist တွေကိုလည်းသူကဒီလိုရအောင်သူတို့ဗမာပြည်ကိုသွားဖို့အတွက်သူတို့ကဆွဲဆောင်ပြီးတော့သူတို့စီးပွားရေးဖြစ်အောင်အဲ့ဒီနှစ်ခုနဲ့သူတို့ကဒီလိုဗီဇာကိုဖွင့်လိုက်တယ်လို့ကျွန်တော်ထင်တယ်။နောက်ခါကျခုနကပြောသလိုမင်းစလိုပေါ့လေဒီလိုလာတဲ့ကလေးတွေကိုဘယ်လိုကာဝယ်ထားလဲဆိုတဲ့ခါကျတော့အခုကိုရီးယားကာလာတော့ကွာသွားပြီ1997လောက်နဲ့အခုဆိုလို့ရှိရင်ဒီစင်ကာပူနိုင်ငံမှာရှိတဲ့သူတို့အနေထားတွေအတော့ဥပါပါအရင်တော့ဆိုလို့ရှိရင်ကဒီကုမ္ပဏီတွေကနိုင်ငံသားတွေကိုခန့်မှုစာနော်ဒီ overstay ခန့်မှုကလည်းလက်ပြဿနာမတက်ဘူးအခုနောက်ပိုင်းမှာကြားတဲ့အခါကျတော့အတော်ကြီးကိုပေါ့လေဒီနိုင်ငံသားကိုခန့်မှုဆိုလို့ရှိရင်ဒီ overstay ခန့်မှုဆိုတာကဝေးလာဝေးပဲပေါ့တော်တော်လေးကိုခက်ခဲဖြစ်သွားပြီအဲ့ဒါကြောင့်မလို့ဒီနောက်တော့ဒီကဘာဒီကဘာစီစဉ်ထားလဲဆိုတဲ့အခါကျတော့သူတို့မှာတော့ဒီဥစ္စာ
ဟုတ်ကဲ့
ကိုလုံးပြပြဆုံးရှိပြီးသားဖြစ်သွားပြီလေအဲ့ဒီနှစ်ခုကြောင့်ဒါဖွင့်ပေးတာပေါ့ဥက business ရဲ့ tourism ရဲ့အဲ့ဒီနှစ်ခုကိုရည်ရွယ်ပြီးတော့ဖွင့်တယ်လို့ကျွန်တော်တို့ထင်တာ
ဟုတ်ကဲ့ပါဥတ္တမဝင်းဆိုတော့ကိုအောင်ဝင်းထုတ်ကရောခုနဥတ္တမဝင်းဆွေးနွေးသွားတဲ့ပုံမှာဘာများဖြည့်ဆွက်ဆွေးနွေးခြင်းတွေလဲ
ဟုတ်ပါတယ်ကိုကြီးကိုတမဝင်းပြောသွားတယ်လို့ပဲဟိုကျွန်တော်တို့ဒီစင်ကာပူနိုင်ငံသားတွေမြန်မာပြည်ကိုသွားတဲ့အခါမှာအကျန်းခက်ခဲရှိပါတယ်ဟိုတန်ယုံမှာလာပြီးတော့ဗီဇာလျှောက်ရတယ်အဲဟိုအွန်လိုင်းကနေတဆင့် appointment ယူရတယ်ပြီးတော့မှသူတို့လူကိုယ်တိုင်လာပြီးတော့ဗီဇာလျှောက်ထားရပါတယ်အဲ့တော့ဘလို့ပဲမြန်မာတန်ယုံစင်ကာပူမျိုးကအဆင်ပြေအောင်ဆောင်ရွက်ပေးပြီးသူတို့လုံးဝ happy မဖြစ်ပါဘူး။ဘာဖြစ်လို့လဲဆိုတော့သူတို့စင်ကာပူလူမျိုးတွေကဘယ်နိုင်ငံကိုသွားသူတို့ကဒီလက်ဆွဲအကလေးတိတ်ဆွဲပြီးတော့ passport လေးကင်ပြီးထွက်သွားလိုက်ရုံပါပဲ။မြန်မာပြည်ကိုသွားပြီးဆိုလို့ရှိရင်တော့ဘာလို့မရပါဘူး။အဲ့တော့အဲ့ကိစ္စကလည်းအဓိကအချက်ပေါ့နော
်။
ကျွန်တော်ခုနအကိုကြီးကိုတမဝင်ဆွေးနွေးတာကိုကျွန်တော်ဖြည့်ဆွက်ပြောတာပါ။ဒုတိယတစ်ချက်ကတော့ကျွန်တော်တို့ရဲ့ဒီ tourism ဘိုင်းမှာ tourism ဘိုင်းကတော့မြန်မာပြည်နိုင်ငံကိုဒီစင်ကာပူကလူတော်တော်များများလဲသွားကျင်တယ်လို့ကျွန်တော်တို့သိရပါတယ်။သူတို့2016ဒီဇင်ဘာနောက်ပိုင်းဆိုရင်တော့အများကြီးသွားဖို့စီစဉ်ရှိနေပါတယ်တဲ
့။ဟုတ်ကဲ့။ဟုတ်ကဲ့ပါ။ကိုအောင်မွေးတို့ကျေးဇူးအများကြီးတင်ပါတယ်။ Facebook သောတာရှင်တူကနှစ်ဖလုံးအကျိုးရှိမှာပါတဲ့။နောက်တူကတော့ Visa မဲ့ကတော့ထောင်မြင်လို့ရာဆွန်တာပေါ့တဲ့။နောက်တူကသူထိုင်းနိုင်ငံမှာနေတဲ့အတွေ့အကြုံအရပြောမယ်ဆိုရင်နိုင်ငံစလုံးအကျိုးရှိမှာပါ။အဓိကတော့မြန်မာနိုင်ငံသားတွေအတွက်စင်ကာပူရဲ့အဆောက်အဦနည်းပညာရေးလူနေထိုင်မှုပုံစံတွေဖွံ့ဖြိုးမှုပုံစံတွေနဲ့ပညာရေးစီးပွားရေးကျန်းမာရေးကိစ္စတွေအားလုံးအလွယ်တကူသွားလာနိုင်ပါမယ်တဲ့။ ိုအောင်နိုင်မိုးဆိုတဲ့ကျွန်တော်တို့သတင်းတူကအတိတ်ကာလမှာစင်ကာပူအနာပိုင်တွေကနိုင်ငံတကာသတင်းတော့အချို့ပါဝင်စင်ကာပူကိုလာရောက်သူတွေကိုဗီဇာရပြီးသူဖြစ်စေဗီဇာမလိုသူဖြစ်စေနိုင်ငံရေးရကွဲလဲတဲ့လူတွေကိုလေစိတ်လူမှုကြီးကြပ်ရေးဂိတ်မှာဝင်ခွင့်ညင်းဆိုတဲ့တာကအများများရှိပါတယ်တဲ့မြန်မာနိုင်ငံမှာတော့အဲ့ဒါလိုအစဉ်လာနေပါတယ်မြန်မာဘက်ကတော့အဲ့လိုမလုပ်ဘူးပေါ့လေညင်တာမျိုးနေတယ်ပေါ့ဒီချက်ကိုပဲမြောက်အောင်မပြင်ဆင်နိုင်ရင်စင်ကာပူအတွက်အကျိုးများတယ်လို့ပဲပြောရမယ်ထင်ပါတယ်တဲ့ဆိုတော့ကျွန်တော်တို့အားလုံးခြုံကြည့်မယ်ဆိုရင်တော့ဒီကိစ္စကဟာလာနှစ်ဖက်အကျိုးရှိမဲ့ကိစ္စကောင်းတဲ့ကိစ္စဖြစ်မြင်ကြတာကများပါတယ်ဆိုတော့ကျွန်တော်ညီကုန်းချုပ်ဖို့ကျွန်တော်တို့တမနစ်ခွဲလောက်အချိန်ကျန်ပါတယ်ကျောက်ဦးတမောင်ဝင်းနဲ့ကိုအောင်ဝင်းထွန်းနဲ့ကျွန်တော်တို့ဒေါ်ရရှင်ဒေါ်ဆူဆူအင်းနဲ့ရှိပါတယ်ကျွန်တော်တို့တယောက်ကိုမိနစ်ဝက်လောက်စီပေါ့နော်ချုပ်ပြီးတော့ပြောစီချင်တာကသွားလိုက်မဟဲ့ဆိုပြီးတော့အားတင်းထားတဲ့မြန်မာနိုင်ငံသားတွေအတွက်ဘာတွေများတတိထားသင့်ပါတယ်လဲခင်ဗျဦးတမောင်ဝင်းအရှင်ပြောပါခင်ဗျ
အဲဘာလို့ဒီတားတင်နေဆိုတာကြတော့ဟိုမျောလင်းထားမှာကံမကောင်းလို့ရှိရင်လေစိတ်ကလေအကန့်ခံရမယ်ပေါ့လေအဲအဲ့ဒါတင်တာအဲ့ဒါမျောလင်းထားပေါ့ဟိုအလုလာရှာတဲ့လူတွေပေါ့ခုနကစီဝိုင်းနဲ့လာတဲ့လူတွေတော့ပြည်တော့ပြတ်တန်လာမရှိဘူးဟာအဲ့ဗီဇာ free ဆိုပြီးတော့ဟာငါတော့ဝင်လို့ရမှာပဲဆိုပြီးစီစီမဲ့စုလေးချစ်ချုပ်ပြီးတော့ဒီကိုလာပြီးတော့အလုရှာမယ်ဆိုလို့ရှိရင်အဲ့လိုအကန့်ခံရမယ်ဆိုတော့ဒါလေးတော့စီထဲမှာမျောလင်းထားပါလို့ကျွန်တော်ပြောချင်
တယ်ဟုတ်ကဲ့ပါဦးတမောင်ဝင်းတော်စွေရရောပါကြံပေးခြင်းပါလေ
။ဟိုအဲ့ဒီလိုပါပဲ။နော်အခုသွားမယ်ခုနကပြောသလိုလေ။အခုအများဆုံးသွားနေတာအဲ့လိုပတ်ဆို့ရုံးနေပါပြီသွားရဆိုလေ။အဲ့ဒီ main ကလေးတွေပေါ့နော်။ main ကလေးတွေအများကြီးဆိုလေစိတ်မှလည်းတွေးနေရတယ်။အဲ့သူကတော့ဟိုမုန်းင်းပေါ့လေ။အောက်ခြေအလုတ်တွေသွားကြတာဆိုတော့အဲ့ဒါတွေကလည်းဟိုမှာအလုတ်ကမပေးနိုင်တော့ဘူး။မပေးနိုင်တော့ဟိုဟိုနေနဲ့ခိုင်မာတဲ့ဟာလည်းမရှိဘူးပေါ့နော်အဲ့တော့ဟိုဘက်ကပွဲစားတွေကလည်းဟိုကုမ္ပဏီတွေကလည်းလေဟိုသူတို့ကြိုပြီးခင်ပြီးသားကလေးကိုပဲသူတို့ခေါ်တာ哦ဟု
တ်ကဲ
့အဲ့ဒီမှာတော့အဲ့ဒီလူတွေကအဓိကသတိထားဖို့လိုတာပေါ့နော်နောက်ဆုံးခုနကဟိုရှေ့နေပြီးပြောသွားသလိုလေလူကုန်ကူးမှုတွေပိုင်းမျိုးဖြစ်လာမှာ哦ပဲအဲ့ဒီကလည်းစိုးရိမ်ပါတယ
်ဟုတ်ကဲ့ကိုအောင်မထုတူတူလေးတခုပြောပါ
ဟုတ်ကဲ့ဆရာဦးတမဝင်ပြောတော့ပါပဲကံမကောင်းရင်တော့လေစိတ်ကနေအကန့်ခံရပါမယ်လို့အဲ့ဒါလေးပဲပြောချင်ပါတယ်အဓိကတော့ဘာသာစကားအခက်အခဲကျွန်တော်တို့မှအများကြီးရှိပါတယ်အဲ့ဒါလေးပါတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျသွားမဲ့လို့အတင်းထားတဲ့လူတွေလေစိတ်ကနေပြီးတော့အကန့်မခံရအောင်သတိထားကြပါလို့ပြောဆိုရင်ဆွေးနွေးပေးသူအားလုံးအထူးကျေးဇူးတင်ပါတယ်နားထောင်သူပရိသတ်ကိုလည်းအထူးကျေးဇူးတင်ပါတယ်နောက်တစ်ပတ်ပြန်ဆုံကြတော့ပေါ့ခင်ဗ
ကိုကြော်သိန်းဆွေးနွေးတင်ဆက်တဲ့စနေညတိုင်းရည်လိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE ကနေမြန်မာဘာသာအစီအစဉ်တွေကိုည10:00အထိဆက်လက်ကြည့်ညာပေးနေပါတယ်သောရရှင်နေနဲ့ကျွန်တော်တို့ VOE မြန်မာဘိုင်းကထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ website ဖြစ်တဲ့ www.burmese.voanews.com ဆိုတဲ့ internet ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာခုအစားပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကကြည့်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
IS တပ်တွေထိန်းချုပ်ထားတဲ့စစ်ကမ်းမြို့ SAT ကိုပြန်ပြီးထိန်းချုပ်နိုင်တော့မယ်လို့လီဗီးယားညွှန်ပေါင်းအစိုးရနဲ့ပူးရဲလုပ်ကိုင်နေတဲ့တပ်တွေကပြောပါရယ် IS2 ရဲ့အုပ်ချုပ်ရေးဌာနအဖြစ်အသုံးပြုနေတဲ့ Ogadu Conference ခါမှအနီးမှာပြင်းထန်တဲ့တိုက်ပွဲတွေဖြစ်ခဲ့တယ်လို့ပြင်သစ်သတင်းဌာန AFP ကပြောပါရယ် IS2 ထိန်းချုပ်ထားတဲ့နေရာတွေကိုစစ်လေယာဉ်တွေအသုံးပြုပြီးတော့လဲတိုက်ခိုက်ခဲ့တာပါလီဗီးယားအာဏာရှင်ဟောင်းမိုမာဂရာဖီရဲ့မွေးရဇာတိမျိုးဖြစ်တဲ့ SAT ကိုအစိုးရတပ် GNA နဲ့အတူတွဲပြီးတော့တပ်ခိုက်ရေးသမားတွေကမေလအစောပိုင်းမှာစစ်ဆင်ရေးတွေစတင်ခဲ့တာဖြစ်ပါရယ်စီးရီးယားနိုင်ငံရဲ့မြို့တော်စင်ချေဖုံအရက်ကရှီးယားမွတ်စလင်တွေရဲ့ဘာသာရေးအထွတ်အမြတ်ဗိမာန်မှာဘုံနှလုံးပောက်ကွဲခဲ့တာကြောင့်လူ၈ဦးထက်မကသေဆုံးပြီးတော့လူအတော်များများဒဏ်ရာရသွားပါတယ်။ဒမတ်စကတ်မြို့ဖက်တောင်ပိုင်းကစီးရီးယားဇီနတ်ဗိမာန်အဝေးဘက်မှာအသေးခံဘုံကွဲခဲ့တာဖြစ်တယ်လို့စီးရီးယားအစိုးရပိုင်သတင်းဌာနကပြောပါတယ်။ကမ္ဘာတစ်ဝန်းလုံးကရှီးယားမွတ်စလင်တွေအတွက်သိက္ကိုအရေးပါလာတဲ့အဆောက်အအုံတွေတင်းတင်းကြပ်ကြပ်ချထားတဲ့ဂဝိမန်အနီးကာဗွန်တလုံးပောက်ကွဲပြီးမှပဲဗိမာန်ဝေးဘက်မှာအသေးခံဘုံကွဲခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်လူနေစုတွေနဲ့တက်ကြွလှုပ်ရှားသူတွေကိုပြစ်မှတ်ထားပြီးတော့ရရက်ဆက်ဆက်တိုက်ခိုက်နေတဲ့လူရတွေကိုနိုင်ငံတော်ဝန်ရှက်တန့်သွားအောင်နိုင်နေတဲ့အနေနဲ့ IS အစွန်ရောက်ဝရကင်ဆွဲသူဒါဇင်အနေငယ်အပါအဝင်ရာဇဝတ်ကျူးလွန်သူတွေဖြစ်ယုံကြည်ရသူအယောက်1600ဝန်းကျင်ကိုအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ဒီကနေ့စနေနေ့မှာပဲရဲကပြောပါရယ်ပြီးခဲ့တဲ့သတင်းပတ်ကဟင်နူဘာရာဝင်းတို့ကိုတပ်ဖြတ်မှုအပါအဝင်လူနေစုတွေအပေါ်တိုက်ခိုက်တဲ့လူရကြောင့်ဝန်းကြီးချုပ်ရှာဟိတ်ဟာစီနာအစိုးရအနေနဲ့နိုင်ငံတွင်းလူနေစုတွေလုံခြုံမှုရှိအောင်လုပ်နိုင်ပါမလားဆိုပြီးတော့နိုင်ငံတကာအတိုင်းအဝိုင်းကမေးခွန်းထုတ်နေကြတာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုနန်းလောင်ကြီးညာပေးကြတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့သောမတ်စ်ဘလွန်ဒက်ဖြစ်ပါတယ်။ VOA American အတန်ကျနေကမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော် J ည9:00ကနေ10:00အထိ line to me 2425 3250နဲ့ line လမ်းပြီးတော့190တို့ကနေအတန်လွှင့်ပေးကြတာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ။Thank you.
This program has come to you from the Voice of America, Washington.